Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2023ခုနှစ်အောက်တိုဘာလ6ရက်တောက်ကြနေမနက်ခင်း VOA Radio အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီရှင် VOA American တန်ရဲ့ Radio အစီအစဉ်လေးကိုတော့ရုပ်သံနဲ့ပါထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ24 50 51နဲ့လိုင်းလက်မီတာ190လို့ကနေတိုက်ရိုက်နားဆင်နိုင်တဲ့အပြင် VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ခင်ဗျူထွေးပါရှင
်။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါ။ဒီကနေ့သတင်းတွေကတော့မက်ခင်ဗျူထွေးနဲ့ပဲအတူတင်ပြပေးမှာဖြစ်ပါတယ်။သတင်းတွေထဲမှာဆိုလို့ရှိရင် American Mexico နယ်စပ်မှာတတိုင်းထပ်မံတိုးချဲ့ဆောက်မယ်လို့ American အစိုးရကပြောလိုက်ပါတယ်။ရုရှားကတော့နျူကလ িয়ার လောင်စာသုံးမီဇိုင်းဒုံးနဲ့ smart တိုက်ချင်းဖြစ်ဒုံးတွေစမ်းသပ်အောင်မြင်ပြီလို့သမ္မတပူတင်ကပြောဆိုလိုက်ပါတယ်။အမေရိကန်မှာလူမျိုးရေးခွဲခြားမှုရှိတဲ့တရားရေးစနစ်ပြုပြင်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဆားတဲ့နောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါ
။ဒီလိုနောက်ဆုံးရသတင်းတွေအပြင်ဒီအမေရိကန်မှာသမိုင်းဝင်ဖြစ်သွားတဲ့အောက်လွတ်တော်ဥက္ကဋ္ဌကေဗင်မက်ကတီဖေရှားခံလိုက်ရပြီတဲ့နောက်မှာဘသူအောက်လွတ်တော်ဥက္ကဋ္ဌဖြစ်လာနိုင်ပွဲရှိနေပါလေဆက်သွဲမိမြတ်ချက်ကိုတင်ဆက်ပေးပါမယ်။နောက်စကိုင်းတိုင်းကောလင်းဝင်းသူဘက်မှာပြစ်ခတ်မှုတွေဖြစ်နေတာနဲ့ပတ်သက်လို့တော့
ကောလင်းမျိုးဆုံးတာနဲ့ကျွန်တော်ကောလင်းမျိုးနဲ့ဆုံးတယ်လို့ဖြစ်တာကြားရတဲ့အချိန်ကြီးနေဖြစ်တဲ့ဝန်သူနဲ့ကကတ်ရစ်ဖြစ်တာဝန်သူနဲ့ကြားတော့ကျွန်တော်တို့ကောလင်းမျိုးအဝင်ထိအောင်ပါသွားတာပေါ့
ကောလင်းဝင်းတို့ဘက်ကအခြေအနေတွေကိုတော့မကြခင်မှာအပြည့်စုံတင်ပြပေးသွားဖို့ရှိပါတယ်။ဒီနောက်ဒီတရုတ်နိုင်ငံမှာကျင်းပနေတဲ့အာရှအားကစားပြိုင်ပွဲမှာမြန်မာအသင်းကဘယ်လိုပြိုင်ပွဲတွေဝင်ပြန်ပြီးပါစုစည်းတွေရထားလဲဆိုတာကိုလည်းနောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကုစော်မိုးကျော်နဲ့အတူတင်ပြပေးပါမယ်ရှင
်။မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာတိုင်းထပ်မံတိုးချဲ့ဆောက်လုပ်ဖို့ကိုသမ္မတဂျိုးဘိုင်ဒန်အစိုးရကကြာသပတေးနေ့မှာတိုးတိုးတိတ်တိတ်ပဲကြေညာခဲ့ပါတယ်။ဒီမက္ကဆီကိုဒေသတတိုင်းကာယံရေးဟာသမ္မတဒေါ်နယ်ထရန့်ရဲ့ထင်ရှားတဲ့မူဝါဒတစ်ခုလည်းဖြစ်ခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့တတိုင်းတွေဆောက်လုပ်ဖို့အတွက်ငွေဟာအရင်ကတည်းကဥပဒေပြုပြဋ္ဌာန်းထားပြီးဖြစ်တဲ့အတွက်တတိုင်းဆောက်လုပ်တဲ့နေရာမှာပဲအသုံးပြုနိုင်တယ်လို့ပြောဆိုပါတယ်
။ I tried to get them to reappropriate to redirect that money. They didn't. They wouldn't. And in the meantime, there's nothing under the law other than they have to use.
ဒီငွေတွေကနေစပ်တတိုင်းစောက်ဖို့တတ်မှတ်ထားတာပါဒါကိုကျွန်တော်ကပြုပြင်ပြီးအခြားနေရာမှာသုံးဖို့ကြိုးစားပါသေးတယ်သူတို့ကမလုပ်ကြပါဘူးဒါကြောင့်ဒီငွေတွေကဒီခုအချိန်မှာပြဋ္ဌာန်းတဲ့အတိုင်းအသုံးပြုရုံကလွဲပြီးအခြားနည်းလမ်းမရှိပါဘူးလို့သမ္မတဘိုင်ဒန်ကပြောဆိုသွားတာပါအမေရိကန်ပြည်တွင်းလုံခြုံရေးဌာနဝန်ကြီးအလဟွန်ဒရိုမေယော့ကကတော့နေစပ်ကိုတရားမဝင်ဝင်ရောက်လာတာတွေကိုကင်တွယ်ဖို့တတိုင်းနဲ့လမ်းတွေအတွက်အသုံးပြုနိုင်တယ်လို့မှတ်တမ်းတင်ရှိထားတာရှိတယ်လို့ပြောပါတယ်တတိုင်းအစ်စ်ကိုရွှေပြောင်းဝင်ရောက်လာသူတွေအများအပြားရောက်ရှိလာတဲ့ Rio Grande မြဝန်းဒေသမှာတည်ဆောက်မှာဖြစ်ပါတယ်ဒီဘဏ္ဍာနဲ့အတွင်းအဲ့ဒီနေရာမှာတရားမဝင်ဝင်ရောက်လာသူ 24,500 ကျော်ရှိတယ်လို့ဝန်ကြီးကပြောဆိုခဲ့ပါတယ်မက္ကဆီကိုနယ်စပ်တတိုင်းကာယံရေးကိုသမ္မတဒေါ်နယ်ထရန့်ကအကောင့်အထည်ဖော်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကအငင်းပွားဝေဖန်မှုတွေရှိခဲ့ပါတယ်2021ခုနှစ်သမ္မတဘိုင်ဒန်အာဏာရခါစားကနယ်စပ်တတိုင်းဆောက်လုပ်ဖို့ပြည်သူတွေရဲ့အခွန်ငွေတွေကိုနောက်ထပ်အသုံးပြုတော့မှာမဟုတ်ဘူးလို့ပြောဆိုခဲ့ပူပါတယ်
။ယူကရိန်းနိုင်ငံရှေ့မြောက်ပိုင်းကရွာတရမှာရုရှားရဲ့ဒီကြာသပတေးတွေကတိုက်ခိုက်မှုကြောင့်အနည်းဆုံးလူ52ဦးသေဆုံးခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။မိုးလွယ်ပိုင်းမှာတိုက်ခိုက်မှုကြောင့်ခါခီဖ်ဒေသဟရိုဇန်ရွာမှာဆိုင်းတိုင်နဲ့ကော်ဖီဆိုင်းတိုင်ထိခိုက်ခဲ့ပြီးသေဆုံးသူတွေထဲမှာတော့6နှစ်အရွယ်ကလေးငယ်တဦးလည်းပါဝင်တယ်လို့ဒဏ်ရာရသူတွေထဲမှာလည်းကလေးငယ်တူပါပါတယ်။ရုရှားတပ်တွေကရွာကိုတုံးချီနဲ့ပစ်ခတ်တာလားဘုံကျဲတာလားဆိုတာတော့ရှင်းရှင်းလင်းလင်းမသိပါဘူး။အခင်းဖြစ်တဲ့နေရာမှာကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေစေ။ယူကရိန်းက Telegram ကနေတဆင့်သတင်းထုတ်ပြန်ပါတယ်။တာဝန်ရှိသူတွေထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့မိလောင်နေတဲ့အပျက်စီးတွေချာမှာကယ်ဆယ်ရေးလုပ်သားတွေရှာဖွေရေးလုပ်နေတာကိုတွေ့ရတယ်လို့ရုပ်လောင်းတချို့ကိုလည်းတွေ့ရပါတယ်။တစ်ဖက်မှာတော့ Odessa, Mykolaiv, Kharkiv ဒေသတွေမှာရုရှားဒရုန်း29စင်းတွေကဒီ24စင်းကိုဖျက်ဆီးခဲ့တဲ့အကြောင်းယူကရိန်းစစ်တပ်ကကြေညာရေးနေ့မှာပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီရဆာလန်စကီကတော့ဒီစပိန်နိုင်ငံမှာဥရောပတိုက်ကခေါင်းဆောင်90လောက်ပါတဲ့ထိပ်သီးဆွေးဝေးတစ်ခုကိုတက်ရောက်နေစင်မှာပဲဒီဟိုစာတိုက်ခိုက်မှုဖြစ်ခဲ့တာပါ။အဲဒီမှာသမ္မတဆာလန်စကီကရုရှားချူချော်မှုကိုဟန်တားနိုင်ရေးစီးရေးအကူအညီပို့မှုရရှိဖို့အနောက်မဟာမိတ်တွေကိုစီးယုံနေတာဖြစ်ပါတယ်။ရုရှားရဲ့အကြမ်းဖက်မှုကိုရပ်တန့်သိမိလို့လဲဆာလန်စကီက Telegram ကနေရေးသားခဲ့ပြီးတော့အထူးသဖြင့်လေကြောင်းရန်ကာကွယ်ရေးအားကောင်းဖို့နဲ့ယူကရိန်းတပ်ဖွဲ့တွေကိုအားဖြည့်အင်အားဖြည့်တင်နိုင်ဖို့အတွက်ဥရောပခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်ရှင်။
ရုရှားအနေနဲ့နျူကလ িয়ার လောင်စာ၃ပက်ထိန်ခရုတ်မစ်ဆိုင်ကိုစမ်းသပ်အောင်မြင်သွားပြီဖြစ်ကြောင်းဒါအပြင်နျူကလ িয়ার မစမ်းသပ်ရေးသဘောတူညီချက်လက်မှတ်ရေးထိုးထားတာကိုပြန်လည်ရုပ်သိမ်းကောင်းရုပ်သိမ်းမယ်လို့ကြာတာပတင်းတွေတုန်းကသမ္မတပူတင်ကပြောဆိုလိုက်ပါတယ်ရုရှားအနေနဲ့နျူကလ িয়ার လောင်စာ၃ဘူရီဘစ်စနစ်ခရုတ်မစ်ဆိုင်နဲ့တိုက်ချင်းပစ်စမတ်ပက်ထိန်ဘလတ်စတစ်မစ်ဆိုင်တွေကိုအောင်မြင်စွာစမ်းသပ် PCP ထုတ်လုပ်နိုင်ဖို့လှုံ့ဆော်နေတယ်လို့သမ္မတပူတင်ကနိုင်ငံတကာမူဝါဒရေးရာကြမ်းကျင်သူများဆွေးနွေးပွဲမှာပြောဆိုခဲ့တာပါအနောက်တိုင်းလက်နက်ကြမ်းကျင်သူတွေကတော့အဲ့ဒီနျူကလ িয়ার လောင်စာ၃အင်ဂျင်တက်ထားတဲ့လက်နက်ဟာသိပ်စိတ်မချရဘဲလေထဲမှာပြန်တန်းချိန်ဟာလည်းအခြားမစ်ဆိုင်းတွေနဲ့ကြာတယ်လို့ပြောဆိုထားပါတယ်ဒီလုံးလက်နက်တွေဟာနျူကလ িয়ার ထိပ်ဖူးတပ်ဆင်ပစ်ခတ်နိုင်တဲ့အမျိုးအစားတွေဖြစ်မယ်လို့လည်းသူတို့ကသုံးသပ်ပါတယ်သမ္မတပူတင်ပြောကြားရမှာအမေရိကန်ပြည်ထောင်စုဟာ1996ခုနှစ်ကနျူကလ িয়ার စမ်းသပ်မှုတားမြစ်ထားတဲ့တဘောတူညီချက်ကိုလက်မှတ်ထိုးခဲ့ပေမဲ့အတည်ပြုလိုက်နာခြင်းမရှိပါဘူး။ရုရှားကတော့လက်မှတ်ထိုးပြီးအတည်ပြုခဲ့တယ်လို့သူကပြောပါတယ်။ဒါကြောင့်ရုရှားနဲ့အမေရိကန်လိုပဲလှုပ်ဆောင်ပါမယ်။ဒီတဘောတူညီချက်ကိုပြန်လည်ရုပ်သိမ်းကောင်းရုပ်သိမ်းမယ်လို့သမ္မတပူတင်ကပြောဆိုပါတယ်။ရုရှားကဆိုဗီယက်ယူနီယံမပြိုကွဲပြီးတစ်နှစ်အလို1990ခုနှစ်မှာနောက်ဆုံးတစ်ကြိမ်နျူကလ িয়ার စမ်းသပ်ခဲ့ပြီး2000ခုနှစ်မှာနျူကလ িয়ার စမ်းသပ်မှုပိတ်ပင်တားဆီးတဲ့နိုင်ငံတကာတဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးလိုက်နာဖို့အတည်ပြုခဲ့ပါတယ်။
ထိုင်ဝမ်ကိုပိတ်ဆို့ဟန်တားမှုတွေလှုပ်ဆောင်ပေးတရုတ်နိုင်ငံရဲ့ကျူးပန်းမှုမှန်သမျှဟာစိုးရွားတဲ့အကျိုးဆက်တွေကြုံရမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဌာနရဲ့အင်ဒိုပစိဖိတ်လုံခြုံရေးဆိုင်ရာလက်ထောက်အတွင်းဝင်အယ်လီရက်နာကကြာသာရင်းနေမှာပြောပါတယ်။တရုတ်အနေနဲ့တန်ဖိုးကြီးကြီးပြန်လဲပိတ်ဆက်ရမှာဖြစ်တယ်လို့အန်ရီကလည်းအလွန်အလွန်ကိုများပါတယ်လို့ရက်နာကဝါရှင်တန်ကဆွေးနွေးပွဲတစ်ခုမှာပြောဆိုသွားတာပါ။ထိုင်ဝမ်ကိုအင်အားသုံးသိမ်းယူနိုင်ဖို့ကျူးပန်းချက်အနေနဲ့ကျွန်းကိုဝန်းရံပိတ်ဆို့မလားဆိုတဲ့တရုတ်ရဲ့ဆန္ဒကိုအမေရိကန်ကတန်တရားရှင်းနေတာပါ။ဧပြီလထဲမှာတရုတ်စစ်တပ်ကစီးရေးလေ့ကျင့်မှုအများအပြားကိုနောက်ဆုံးပြုလုပ်ထားပြီးဂျာကထိုင်ဝမ်ကျွန်းကိုပိတ်ဆို့ဖို့လေ့ကျင့်ပြင်ဆင်တာလို့တရုတ်နိုင်ငံပိုင်မီဒီယာကဖော်ပြခဲ့ပါတယ်။ဒါပေမဲ့ဒီလိုထိုင်ဝမ်ကိုပိတ်ဆို့အရေးယူမှုစတင်ခဲ့ရင်မိနစ်ပိုင်းအတွင်းမှာပဲကမ္ဘာစီးပွားရေးစောက်ထိုးကျဆင်းသွားမှာဖြစ်ပြီးတရုတ်ကြောင့်ဖြစ်လာတဲ့စီးပွားရေးအကျက်အသေးတန်ကိုနိုင်ငံတိုင်းခံရမှာဖြစ်တဲ့အကြောင်းလက်ထောက်အတွင်းဝင်ရက်နာကပြောပါတယ်။စိုးရတဲ့စီးပွားရေးတိုက်ရိုက်မှုကြောင့်နိုင်ငံတကာအတိုင်းဝိုင်းကထိုင်ဝမ်ကိုထောက်ခံပြီးတရုတ်အပေါ်ဆန့်ကျင်ကြမှာဖြစ်တယ်လို့လည်းရက်နာကပြောပါတယ်ရှင
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့တောက်ကြနဲ့မနေ့ဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အီရန်နိုင်ငံမှာပြီးခဲ့တဲ့ရက်ကအစ္စလာမစ်ခေါင်းစည်းပေါ်ဝါမွေးစင်ပဲကျောင်းသွားစဉ်ဘူရာယုံမှာဒဏ်ရာနဲ့ဒရစ်လစ်မေမျောပြီးဆေးရုံတင်ထားရတဲ့အသက်16နှစ်အရွယ်ကျောင်းသူလေးအမစ်တာဂရဘန်ရဲ့မိခင်ကိုအီရန်အာဏာပိုင်တွေကကြာတာပတင်းနဲ့မှဖမ်းဆီးလိုက်ပါတယ်။အမေတာဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကတောင်းသွားစဉ်အီရန်မှာမဝစ်စင်မနေရပြဋ္ဌာန်းထားတဲ့ခေါင်းစည်းပေါ်ကိုမဝစ်ဖဲတငယ်ချင်းတွေနဲ့အတူသွားခဲ့ပါတယ်။မြို့တော်တဟီရန်မှာရှိတဲ့အမတ်လေးမြေောက်ရထားလိုင်းကိုစီးနှင်းခဲ့ပြီးရှူရဟာစကွဲယာစတေရှင်မှာသူ့ကိုတစုံတစ်ယောက်ကတွန်းလှည့်ခဲ့တဲ့အတွက်တန်တန်းနဲ့စောင့်မိပြီးတရစ်လစ်မေမျောသွားခဲ့တယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကပြောဆိုပါတယ်။သူ့ကိုဖာဂျာလီတက်စစ်ဆေးရုံမှာတင်ထားပြီးသူနဲ့ပတ်သက်တဲ့နောက်ဆက်တဲ့သတင်းတွေမရရှိသလိုသတိလစ်မေမျောနေစေဖြစ်တယ်လို့ယူဆပါတယ်။မြေအောင်ယထာကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်မဆော့ဒိုရိုစတီကတော့အမစ်တာဟာသွေးအားနည်းပြီးမူးလည်းသတိလစ်သွားတာဖြစ်နိုင်ကြောင်းနဲ့တစုံတစ်ယောက်ကတွန်းလှည့်တဲ့ဆိုတဲ့မှတ်တမ်းပုံတွေလည်းမရှိဘူးလို့ပြောဆိုပါတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့ကတော့သတင်းမီဒီယာတွေနဲ့ဆက်သွယ်ပြောဆိုတာတွေမလုပ်ဖို့ကြောင်းသူတွေအမေတာရဲ့မိသားစုနဲ့တငယ်ချင်းတွေကိုချင်းချောက်တာတွေရှိတယ်လို့ယုံကြည်ရသူတချို့က VOA ကိုပြောဆိုခဲ့ပါတယ်။အမေတာနဲ့ပြသပြီးနောက်ထပ်ဘာသတင်းမှမရရှိဘူးလို့သူ့ရဲ့အဖေကတော့ဗုဒ္ဓနေ့ကပြောပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကအသက်22နှစ်အရွယ်မိန်းကလေးမာရှာအာမနီကိုခေါင်းစည်းပေါ်မှာဝစ်စင်တဲ့အတွက်ဖမ်းဆီးထားစဉ်တည်ဆုံခဲ့တာကြောင့်ဆန္ဒပြအုံကြွားမှုတွေဖြစ်ပြီးဒီနှစ်စံပိုင်းမှာဘာသာရေးရဲတွေကစောက်ကြကြီးမတ်ဖို့လမ်းတွေပေါ်မှာပြန်လည်ပေါ်ပေါက်လာခဲ့ပါတယ်
။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကကြာတာရင်းနေ့ကတင်သွင်းတဲ့အစီအစဉ်အကြောင်းမှာအာဖရိကနယ်ပွားတွေအပေါ်စနစ်တကျလူမျိုးရေးခွဲခြားနေတာကိုတိုက်ဖျက်ရေးအတွက်အမေရိကန်ရာဇဝတ်မှုဆိုင်ရာတရားစီရင်ရေးစနစ်ကိုအရေးကြီးပြုပြင်ပြောင်းလဲဖို့တောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာလူမျိုးရေးခွဲခြားမှုကျွံပြုတ်မှုနဲ့အတ္တလန်နိတ်သမုဒ္ဒရာဖျက်ချော် ကျွန်းကုံတွယ်ခဲ့မှုရဲ့သမိုင်းအမွေကိုဒီကနေ့ခင်မှာလဲဆက်ခံနေပြီးအသားရောင်လူမျိုးလိုက်ခွဲခြားဆက်ဆံတာရဲတွေကတက်ဖြတ်တာနဲ့တခြားလူအခွင့်အရေးချိုးဖောက်မှုပုံစံတွေဆက်လက်တရှိနေတဲ့အကြောင်းစာမျက်နှာ32မျက်နှာပါတဲ့အစီရင်ခံစာမှာဖော်ပြထားတာပါ။အမေရိကန်ပြည်ထောင်စုအတွင်းရာဇဝတ်မှုဆိုင်ရာအရေးယူခံရတဲ့အထက်မှာအာဖရိကနယ်ဝါးတွေအလွန်များပါဝင်နေတာတွေ့ရတယ်လို့ကုလသမဂ္ဂရဲ့လွတ်လပ်တဲ့ပညာရှင်တဦးဖြစ်တဲ့ Tracy Kisi ကကောင်စီကိုတင်ပြခဲ့ပါတယ်။ရတဲ့ဖော်ရီရဲ့တက်ဖြတ်မှုကြောင့်သိဆုံးခဲ့ရတဲ့အာဖရိကနယ်ဝါးတွေရဲ့တစ်ဖက်ဆောင်းနေမြင့်တက်နေတဲ့ကိန်းဂဏန်းတွေနဲ့အဲ့ဒီအခြေအနေကထိတ်လန့်တုန်လှုပ်ဖွယ်ရာဖြစ်တယ်လို့ပြောခဲ့ပါရရှင
်။စီးရီးယားနိုင်ငံဟုံးမြို့မှာကြာတာပတင်းကဘူတင်နန်းစင်ပွဲတစ်ခုကိုဒရုန်းနဲ့တိုက်ခိုက်ခဲ့တဲ့အတွက်တင်တန်းစင်အရာရှိတဲ့အပါအဝင်ထိခိုက်သေဆုံးမှုတွေရှိခဲ့တဲ့အကြောင်းစီးရီးယားကာကွယ်ရေးဝန်ကြီးဌာနရဲ့ဌာနနဲ့စီးရီးယားစစ်ပွဲစောင့်ကြည့်အဖွဲ့တွေကထုတ်ပြန်ပြောဆိုပါတယ်ဒီတိုက်ခိုက်ခံရတာကိုစီးရီးယားစစ်ဘက်ကအတည်ပြုခဲ့ပေမဲ့ထိခိုက်သေဆုံးသူတွေအရေအတွက်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့ထိခိုက်ဒဏ်ရာရရှိခဲ့တဲ့အထက်မှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ပြီးစိုးရိမ်ရတဲ့အခြေအနေရှိတယ်လို့တော့ပြောဆိုပါတယ်။ဗစ်တင်အခြေစိုက်စီးရီးယားစောင့်ကြည့်ရေးလူခွင့်ရေးအဖွဲ့ကတော့ဒီစစ်တပ်အရာရှိတွေနဲ့အရသာ60လောက်သေဆုံးပြီး120လောက်ဒဏ်ရာရရှိခဲ့တယ်လို့ပြောဆိုထားပါတယ်။စီးရီးယားအစိုးရကိုလိုလားတဲ့သတင်းထတာတခုကတော့တည်ဆုံသူ66ဦးရှိပြီး190ကျော်ဒဏ်ရာရတယ်လို့ပြောဆိုပါတယ်။စီးရီးယားစစ်တပ်ကတော့နိုင်ငံတကာတပ်ဖွဲ့တွေကထောက်ပံ့ပေးထားတဲ့အစွန်းရောက်တည်းရဲ့လက်ချက်လို့ဆွဆွဲထားပါတယ်။ဒီတိုက်ခိုက်ခံရပြီးနောက်တပုံတပ်ဖွဲ့တွေရှိရာအိုက်ဒယ်မြို့ကိုစီးရီးယားအစိုးရလက်ထက်ကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒါအပြင်ဂျာတာပတိနဲ့မနက်ပိုင်းမှာအခြားအရာတူရောက်ကိုလည်းဘုံကျဲတိုက်ခိုက်ခဲ့တဲ့အတွေ့ကူညီထောက်ပံ့ရေးဝန်ထမ်းတဦးအပါအဝင်ကလေးငယ်၄ဦးနဲ့အမျိုးသမီး2ဦးတည်ဆုံခဲ့ပါတယ်။
စီးရီးယားနိုင်ငံမြောက်ပိုင်းကခါတက်ဖွဲ့တွေရဲ့ကိုပစ်ခတ်တဲ့ဒီတူရကီ drone တစ်စင်အမေရိကန်တက်ဖွဲ့တွေရှိရာအနီးအနားထိကိုပြန်ဝဲလာခဲ့တာကြောင့် US F-16 တိုက်လေယာဉ်တွေကအဲ့ဒီ drone ကိုပစ်ချခဲ့ပါတယ်။အမေရိကန်တက်ဖွဲ့တွေအခြေစိုက်တဲ့နေရာကနေ10ကီလိုမီတာအကွာလောက်သာဝေတော်တဲ့ဟာဆာကာမြို့အနီးကိုတူရကီတက်ဖွဲ့တွေကစက်တိုက်ပစ်ခတ်နေတာကိုကြာတာရင်းဒီအစောပိုင်းကလေးကအမေရိကန်စစ်ဘက်အရာရှိတွေကစောင့်ကြည့်နေခဲ့တဲ့အကြောင်းပင်ဒဂွန်စစ်ဌာနချုပ်ကပြောပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ခါတက်ဖွဲ့ဝင်တွေထိမ့်ချုပ်ထားတဲ့ဒေသတွေကပြစ်မှတ်တွေကိုကြာတာရင်းနေမှာတူရကီက drone နဲ့အရှိန်မြင့်တိုက်ခိုက်ခဲ့ပြီးအဲ့ဒီမှာလူ10ဦးထက်မနည်းသေဆုံးခဲ့တဲ့အကြောင်းဒေသတာဝန်ရှိသူတွေကပြောပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းခါမီရှာလီက VOA သတင်းတောက်ရဲ့သတင်းပေးပို့ချက်အရကတော့အဝေးထိန် drone နဲ့တိုက်ခိုက်မှု17ကြိမ်တက်မနည်းပြုလုပ်ခဲ့တယ်လို့ပြောပါတယ်။တရားပေးဆက်ယုံနဲ့ပြည်တွင်းနေရစွန့်ခွာသူတွေလက်ခံထားတဲ့စခန်းတဝိုက်အပါအဝင်ဒေသရင်းကရက်သားအခြေခံအဆောက်အုံတွေပြစ်မှတ်ထားတိုက်ခိုက်ခံရတဲ့အကြောင်းခတ်လာချန်ဒီအဖွဲ့ကပြောပါတယ်ရှင်။Direct from Washington, the voice of America, VOA. အောက်တိုဘာလ6ရက်တောက်ကြနေမနက်ခင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်ပါတွေနဲ့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းကောလင်းနဲ့ဝင်းသူဘက်ကကြေးရွာတွေပြစ်ခတ်ခံရတဲ့သတင်းကိုမတင်ပြခင်မှာအခုအရင်ဆုံးဒီအမေရိကန်နိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်တစ်ခုကိုတင်ပြပေးပါမယ်။Republican Alderman ဥက္ကဋ္ဌ Kevin McCarthy ကိုသူ့ရဲ့ Republican Party ဝင် Alderman အမတ်တွေကပဲဦးဆောင်ပြီးယာရုကနေမဲခွဲဖြုတ်ချလိုက်တာကသမားဝင်ဖြစ်ရဖြစ်သွားပါတယ်။ Alderman မှာနောက်တက်လာမဲ့ဥက္ကဋ္ဌဘယ်သူဖြစ်နိုင်မလဲ။နောက်တက်လာမဲ့သူဟာသမ္မတ Joe Biden ရဲ့ Democrat အစိုးရနဲ့ညှိနှိုင်းဆောင်ရွက်နိုင်မဲ့အခြေအနေရှိပါမလား။စာတာတွေကိုတော့ကိုအောင်က Ohio ပြည်နယ် Cincinnati မြို့ကဦးကိုကိုတော်ကိုဆက်သွယ်မေးမြန်းချပါတယ်ရှင်။
ဟုတ်ကဲ့ဦးကိုကိုတော်ရေဒီအမေရိကန်အောက်လွှတ်တော်မှာပေါ့နော်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာသီကိုယာရီဝါနေဖြုတ်ချလိုက်တယ်ဆိုတာကတော့ဒါသမိုင်းဝင်အဖြစ်ပြက်ပါသူဟာပထမဦးဆုံးယာရီဝါနေဖြုတ်ချခံရတဲ့အောက်လွှတ်တော်ဥက္ကဋ္ဌလည်းဖြစ်ပါတယ်ဆိုတော့ဒီသူ့ကိုဖြုတ်ချတဲ့သူတွေကတော့ကေဗင်မက်ကာသီကဒီဒီမိုကရက်တီနဲ့ဟိုအပေးယူလို့လို့ဆိုပြီးတော့ဟိုပြောတာပေါ့လေနောက်တစ်ခုကသူကပေးထားတဲ့ဂရီတွေကိုမတီးဘူးဆိုပြီးတော့လည်းပြောပါတယ်ဆိုတော့ကေဗင်မက်ကာသီဘက်ကတော့ပြန်ခြေပါထားတာရှိပါတယ်သူကတော့ဒါဘာပဲပြောပြောအစိုးရအသုံးစရိတ်တွေချပေးလိုက်တယ်ဆိုတဲ့ကိစ္စကဒီအစိုးရလုပ်ငန်းတွေပုံမှန်လည်ပတ်မှသာတိုင်းပြည်အတွက်အားလုံးအဆင်ပြေမယ်ဆိုပြီးတော့သူ့ဘက်ကခုခံခြေပါပါတယ်ဆိုတော့ဦးကိုကိုတော်အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သုံးသပ်ပြောအောင
် Democrats နဲ့သူကဟိုလို့သူဒီ government budget ကိုဖြစ်အောင်ဆိုတူတူကလုပ်တယ်ဆိုတာတော့ရှိပါသို့တော်လည်းပဲ democracy ကမကျေနပ်တာကတော့ဒီသူကဒီ Biden ကို impeachment လုပ်မှာတို့ဆရာတို့သဘောတူထားတယ်နောက်ပြီးတော့ဒီတောက်လျှောက်ပဲ democracy ရဲ့ဘောထားတွေကိုအမြဲ against လုပ်လာတယ်ပါရှိနေတဲ့အတွက်ကြောင့် democracy ကတော့သူ့ကိုမချင်တယ်လို့သူဟိုဒါ against vote ပေးပြီးတော့ဖြုတ်လိုက်တာအဲ့ဒီထဲမှာ Republican က၈ယောက်ကတော့ဟိုဒေါ်နယ်ထရန့်ရဲ့လက်တော်သားတွေပေါ့လေသူတွေကလုံးဝမချင်တော့သူ့ကို against လို့ဖြုတ်လိုက်တော့216နဲ့210ချင်ပါတယ်အဲ့လိုမျိုးအဲ့နဲ့သူပြုတ်သွားတော့အဲ့တော့သူပြုတ်သွားတာအဓိကတော့ဒီ Republican တွေမချင်တာအဓိကပဲပေါ့လေဒါပေမဲ့ Democrat တွေကလည်းသူရှိနေတာကိုမချင်တတ်ဘူးမသိထင်တဲ့အတိုင်းပဲအခုသူပြုတ်တာနဲ့ကိုပဲ now temporary တက်တက်တယောက်ကစပြီး Nancy Pelosi နဲ့သူရဲ့ second in command ကိုလည်းဟိုရုံးကန်းတွေပါတယ်ပိတ်တယ်ပါညာဆက်ချက်ချင်းသတင်းတွေထွက်လာတာကြားမှာပ
ါ The office of Speaker of the House of the United States House of Representatives is hereby declared vacant.
အခုဆိုလို့ရှိရင်ဒါအောက်လွတ်တော်ဥက္ကဋ္ဌရွေးမယ်အဲ့ဒီထဲမှာအဲပို့ပြီးတော့နာမည်ရှိတဲ့သူတွေကတော့ Louisiana ကအောက်လွတ်တော်အမတ် Steve Scalise နောက်တစ်ယောက်ကတော့ဥက္ကူတော်တို့နေတဲ့ Ohio ပြည်နယ်ကအောက်လွတ်တော်အမတ် Jim Jordan ပေါ့ Jim Jordan ကတော့ဟိုတော်တော်လေးသဘောထားတင်းမာတဲ့သူဆိုပြီးတော့လည်းပြောကြတာမျိုးတွေရှိပါတယ်ဆိုတော့ဟိုသူတို့အแทမရောဘသူတွေကအောက်လွတ်တော်ဥက္ကဋ္ဌဖြစ်လာနိုင်ပါလဲ
Jim Jordan ကတော့သူက very strong သူကဒီ conservative တယောက်ဖြစ်တယ် Trump ရဲ့လူတယောက်ဖြစ်တယ်တောက်လျှောက်ပဲ Trump ဒီသမရဝယူကပ်ဝယ်ရှုံးတော့ကဒီယူကပ်ဝယ်ဖြစ်ရမှာသူက against လောက်လာတဲ့လူနောက်ပြီးတော့ electoral vote ကElectoral College for Kurama to assign below ဖြစ်ဆိုတဲ့သဘောမျိုးတွေလုပ်ခဲ့တယ်။ဆိုတော့သူကတော့အတော်လေးကိုဟို Donald Trump နဲ့သူဖြစ်နေတဲ့အတွက်ကြောင့်ဒီ Republican နဲ့မှာတော့သူကတော်တော်ဘလော့ခ်ဟောင်းလေနာမည်ကြီး popular ဖြစ်တယ်ပေါ့နော်။ဆိုတော့သူရမယ်လို့တော့ထင်ရတာပဲ
။အခုဆိုလို့ရှိရင်ဒါ Kevin McCarthy ကဒီအစိုးရပုံမှန်လဲပတ်နိုင်အောင်လို့ပေါ့နော်ယာယီလဲပတ်နိုင်အောင်လို့သူကအစိုးရအသုံးစရိတ်ကိုအဲချပေးလိုက်တယ်ဒီမိုကရက်အစိုးရအတွက်ပေါ့ဆိုတော့ဒီအထူးသဖြင့်တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲ Republican တွေကသူ့ကိုဖြုတ်ချတာဆိုတော့နောင်တက်လာမဲ့ Republican အောက်လွှတ်တော်ဥက္ကဋ္ဌရဲ့သဘောထားအခြေအနေရောဘယ်လိုရှိနိုင်မှာလဲ
အခုနပြောလို့ပေါ့လေအဲ့တော့ Jim Jordan တို့ဘာလို့ကလဲ very ဟို strong ဆိုတော့against democrats or the budget ကြီးက45ရက်တော့အခု set run လုပ်လို့ရပြီဟာလား federal operation ပေါ့လေဒီ government က now တစ်ခါထပ်ပြီးတော့သူကဟိုနောက်နှစ်အတွက်ကို2024အတွက်ကိုအတည်ပြုအောင်မှာဆိုတော့အတော်လေးခက်ချင်းပဲခင်ဗျ Biden ရဲ့ fiscal year 24 or FY 24သူကဒီပြည်သူလူထုဒီအတွက်အခြေခံပြည်သူလူထုတွေရဲ့ကျန်းမာရေးလူမှုရေး health insurance အရာတွေကိုအများကြီးတိုးတွန်းဖို့သူကလုပ်ထားတယ်။နောက်ပြီးတော့ဒီ corporate တွေချမ်းသာတဲ့လူတွေဟို pharmaceutical ဆေးဝါးထုတ်လုပ်တဲ့လူတွေနောက်ဒီရေနံ company ကြီးတွေ corporate ကြီးတွေပေါ့လေလုပ်ငန်းရှင်ကြီးတွေရဲ့ဝင်ငွေတွေကိုသူကပို့ပြီး tax ပို့ကောက်မယ်သူကပို့ပြီး share လုံးရမယ်ဒီဒီ budget အတွက် tax အတွက်ပေါ့လေအဲ့ဒါလေးသူကလုပ်တယ်ဒါပေမဲ့သူရဲ့ budget spending ကတော့တော်တော်လေးများနေတယ်ဒါဘူး Republican တွေကဒါဘူးမချက်ဘူးသူကဒီနောက်လာမယ့်ဆယ်နှစ်အတွင်းမှာဒီ tax cut လုပ်မယ် spending cover budget spending တွေလည်း cut လုပ်မယ်ဆိုပြီးတော့သူက season ထားပါတယ်ဆိုတော့အတော်လေးလွယ်တော့မလွယ်ဘူးဖြစ
်ဟုတ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်ဟိုနောက်ဆုံးမေးချင်တာကဟို Republican တွေဘက်ကတော့အသုံးစရိတ်ကို short ချချင်တယ်နောက်တစ်ခုကဒီ Ukraine စစ်ပွဲအရေးမှာလည်းပဲဒီ American ကနေပြီးတော့ဟိုစစ်စရိတ်တွေပါတွေထောက်ပံ့နေတာမျိုးသူတို့ကမလိုချင်ဘူးဖျက်တော့မယ်ဆိုတဲ့အခါကျတော့အဲဟိုအခုလိုမျိုးဒီအသုံးစရိတ်တွေကို short ချမယ်ဆိုလို့ရှိရင်ရောဒီ American ရဲ့ဒီနိုင်ငံတကာမှာဟိုရှိနေတဲ့ပုံရိပ်ပေါ်ဘယ်လိုပုံစံမျိုးထိကြိုက်နိုင်မယ်လို့ထင်ပါလေ
ဒီအထူးသဖြင့်ခုနကဟိုအောင်ပြောသလိုပေါ့လေနော်ဒီ Ukraine ကိုထောက်ပံ့နေတဲ့စစ်စစ်ကဒါကိုတန်းတိုင်သလောက် short ချမယ်ဆိုရင်တော့ဟိုသဘောတူဆရာရှိပါတယ်ပြည်သူလူထုဘက်ကလည်းတော်များများကဒီလိုမျိုးအမြင်မျိုးတွေရှိတယ်ဒီအဲ့တော့ American ရဲ့ပုံရိပ်ကဒီ Ukraine တစ်ခုတည်းကိုပဲ အာယုံဆိုင်နေလို့မရဘူးချာတော့ဒေသတွေဒီမှာအာရှအာဖရိကဥရောပနဲ့မကောက်ပါလားအာရှအာဖရိကနဲ့ပစိဖစ်ဒေသတွေမှာလည်းပဲသူအာယုံပိုဆိုင်ပြီးဖို့လိုပါတယ်အဲ့တော့ဟိုယူကရိန်းရဲ့စစ်စေးကိုထောက်ပံ့နေတာကိုရှော့ချလိုက်ပြီးတော့မှအခြားနေရာတွေမှာလှည့်ပြီးသုံးနိုင်မယ်ဆိုလို့ရှိရင်လည်းဒီအမေရိကန်ရဲ့ပုံရိပ်ကကြာသွားစရာမရှိပါဘူးလို့မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့အခုလို့အချိန်ပေးပြီးတော့ဖြေချပေးတဲ့အတွက
်ဟုတ်ကဲ့ခင်ဗျာကျေးဇူးပ
ါဒါတော့အမေရိကန်လွှတ်တော်မှာတိတ်မကြခင်နှုန်းကဒီမဲခွဲဆုံးဖြတ်ပြီးတော့ဖယ်ရှားခံလိုက်ရတဲ့အောက်လွှတ်တော်ဥက္ကဋ္ဌနေရာမှာဘယ်သူဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့တွေ့မေးမြန်းထားတဲ့မေးမြန်းချက်ကိုကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဒီအာရှအားကစားပြိုင်ပွဲဒီမှာဒီမြန်မာနိုင်ငံကရောဘလူးရှင်ပြိုင်နေတယ်လေဆိုတာကိုမတင်ပြပေးခင်မှာပြည်တွင်းသတင်းတပုတ်ကိုအရင်ဆုံးပြောပြပေးပါမယ်။ကောလင်းမြို့ကကြေးရွာတွေလက်နက်ကြီးနဲ့တိုက်ခိုက်ခံရတဲ့သတင်းကိုတင်ပြပေးသွားမှာပါ။စကိုင်းတိုင်းကောလင်းမြို့မှာဒီလ၂ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ဝင်မိရထားရဲဝန်ထမ်းတချို့ကိုဒေသတွင်ပြည်သူ့ကာကွယ်ရေးအဖွဲ့တွေကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ရဲတအုပ်တိုက်ဆုံခဲ့ရပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေနဲ့ကောလင်းနဲ့ဝင်းတို့မြို့နယ်တွေကခြေရွာတွေကိုပြန်လည်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်သတင်းပြပုတ်ချက်ကိုတော့ကိုသားညူကတင်ပြပေးသွားမှာပါရှင်
။အော်တိုဝါလာ၂ရက်နေ့အင်္ဂါနေ့ကစစ်ကောင်စီတပ်ဖွဲ့ဝင်မိရထားရဲတချို့ကိုဝင်းတို့နဲ့ကောလင်းဒေသပြည်သူ့ကာကွယ်ရေးအဖွဲ့တွေကပစ်ခတ်ခဲ့တာကြောင့်စစ်ကောင်စီဘက်ကတက်ချက်ကြီးတူတည်ဆုံပြီးတော့နှုတ်တံရခဲ့တယ်လို့ကောလင်းဒေသကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ
်။အဲမရှင်လုံဆောင်တာကကျွန်တော်တို့ဝန်သူမြို့နယ်မိုင်းကြီးပကဖအဖွဲ့ကဗျာ။ကောလင်းနဲ့ဝန်သူမြို့နယ်နဲ့အဆက်များမှာပေါ့။အဲနားလေးကျတော့ကျောလာကုံရွာဗျာ။ကျောလာကုံရွာကံပေါင်းဘောကတပိဆိုင်မှာဖြစ်တာ။တပိဆိုင်မှာဖြစ်တဲ့ကကျွန်တော်မမီးရထားရဲရီရှိတာဗျာ။ဂျာနဲ့ဒီဝါပြူလုံနေတဲ့ဖွဲ့တွေပေါ့။အဲဖွဲ့တွေကိုဟွာလောက်တာနေနေဒီနေဝင်ဒီမှာပြစ်ခတ်လိုက်တာပြစ်ခတ်လိုက်တော့မိထားရေလုတ်တဲ့ကြော်အောင်ဆိုတဲ့လူတယောက်စကားစားဘက်ကကြော်ဆိုတဲ့လူတယောက်ကြဆုံးနေအဲ့တယောက်ပဲရတယ်ကြာအဲ့ကြီးကသူ့ချီကဦးစီကလည်းသင်္ကြန်ရမိတယ
်ဟဲ့ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာပဲကောလင်းမျိုးစစ်ကောင်စီအထိုင်တက်ကနေပြီးတော့ဝင်းတို့မျိုးဘက်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ခဲ့တယ်လို့ဆိုရတယ
်ကောလင်းမျိုးဆုံးတာနဲ့ကျွန်တော်ကောလင်းမျိုးနဲ့ဆုံးတယ်လို့ဖြစ်တာကြားတဲ့အတင်းနေဖြစ်တဲ့ကြောင့်ဝင်းတို့နဲ့ကကတ်ရက်ဖြစ်တာဝင်းတို့နဲ့ကြတော့ကျွန်တော်တို့ကောလင်းမျိုးအဝင်ထိအောင်ပါသွားတာပေါ့ပါတော့ကိုလင်းနေရဖြစ်တယ်ဝန်သူဘက်ကရောက်တယ်ဝန်သူမျိုးနဲ့ပဲဒီအဲ့ဘက်ကတော့ရွာတွေကတော့မရှိပါဘူးထဲလိုက်ကလေးတွေပါလေးတွေပဲရှိတော့ရွာတွေကလူစားကားစားတွေအကုန်လုံးမရှိခံထားရတော့ဗျာဒါပဲရွာတွေက
အော်တိုဝါလာနှစ်ရက်နေ့ညပိုင်းကစစ်ကောင်စီတပ်ဘက်ကကိုလင်းမျိုးနဲ့တဲကနေပြီးတော့ဝန်သူမျိုးဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိခဲ့တယ်လို့မနေ့ကအော်တိုဝါလာ၄ရက်နေ့ညပိုင်းမှာလည်းထပ်မံပစ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီလိုမျိုးလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေထိခိုက်မှုနဲ့ပျက်စီးမှုတွေကိုတော့တိကျမသိရသေးဘူးလို့ဆိုရတယ်အခုလိုပြစ်ခတ်မှုတွေမဖြစ်ပွားခင်ကတည်းကကောလင်းမျိုးအသွာလာကိုစစ်ကောင်စီတပ်ကပိတ်ဆို့ထားတာကြောင့်ဒေသခံတွေဖို့သွာလာရေးအခက်အခဲရှိနေတယ်လို့စစ်ဆိုင်တချို့ကပါပိတ်ခိုင်းထားတာကြောင့်ကျမယူတပ်ပါအခက်အခဲတွေပိုရှိနေတယ်လို့ပြောပါတယ်။ဒါကြောင့်လို့မွေရနေရဲ့ကြီးတဲ့ကောလင်းဒေသခံတွေအတွက်အဆဆပိုခက်ခဲလာတယ်လို့စစ်ရှောင်ကူညီသူတွေကပြောပါတယ
်။ကျမယူအတွက်တော့တော်တော်လိုအပ်တယ်ကြာကျွန်တော်တို့ကောလင်းမျိုးနယ်ကမှန်ပြောလို့ရင်ဒီဖေးအခွင့်အရေးအားတော်တော်လေးကိုနည်းပါပါတယ်။အဲ့အဲ့ဒီတော့ဆက်မရေးဆောင်ရှားမှုတွေနဲ့ပတ်သက်လို့နည်းတယ်ပေါ့ဗျာအဲ့လိုအဲ့လိုပြောရမှာပေါ့ဒေါက်တာရန်နည်းလားဟိုကကျွန်တော်တို့ကောက်လူငယ်တွေနဲ့ရှင်းလိုက်လို့ရှိရင်ကျွန်တော်တို့ကောလင်းမြို့နယ်ကဘာမှကိုမဆိုင်တာကောလင်းခရိုင်ကဆက်မရေးဆောင်ရှားမှုနဲ့ကြတော့အခုလောလောဆယ်လိုအပ်တာကျွန်တော်တို့ဒီကြားနေရတဲ့သတင်းတွေပေါ့စစ်ပေါ်မှာတွေပဲတိတိကျကျဝင်အဲ့မွေစိတ်ဖြည်စင်းနဲ့ပတ်သက်လို့ဒုက္ခဖြစ်တာတွေတော့အများကြီးရှိတယ်ဆိုတော့ကျွန်တော်
ဒီလပိုင်းအတွက်မှာပဲကောလင်းမြို့နယ်ထဲမှာမွေကြိုက်ခါတဲ့လူနာက2ရက်3ရက်မှာတယောက်နှုံးလောက်ရှိပေမဲ့စပားရည်သိန်းချီမှာဆိုလို့ရှိရင်တနေ့တည်းကို5-6ယောက်ဝင်းကျင်ထိရှိတယ်လို့ပြောပါရယ်စစ်တပ်ရဲ့နေမီရှင်လင်းရေးထိုးစစ်တွေတိုက်ပွဲတွေပါဝင်လေကြောင်းကပါပစ်ခတ်တိုက်ခိုက်နေတာကြောင့်ကောလင်းမြို့နယ်ပါဝင်စကိုင်းတိုင်းအတွက်မှာတစ်ဆုံသူတွေနဲ့အိုးရင်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ပေးဆောင်ရည်အတွက်ကတနေ့တည်းတနေ့ပိုးပြီးတော့တိုးလာနေပါရယ်စစ်ကောင်စီဘက်ကတော့ဒီစေစားချေးရွာတွေကိုပြည်သူ့ကာကွယ်ရေးတပ် PDF တွေကအခြေစိုက်ပြီးတော့အကြမ်းဖက်မှုတွေလုပ်နေတာကြောင့်နေမီရှင်လင်းရေးသူတို့လုပ်နေတာဖြစ်တယ်လို့သတင်းထုတ်ပြန်လေးရှိပါရယ်ခင်ဗျာ
စကိုင်းတိုင်းကောလင်းနဲ့ဝင်းတို့ဒေတာဘက်တွေမှာပြစ်ခတ်မှုတွေဖြစ်နေတာနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်ကိုကိုသားညူကတင်ပြပေးခဲ့တာပါအခုဆက်ပြီးတော့ဒီအာရှအားကစားပြိုင်ပွဲမှာမြန်မာကဘယ်လိုကစားနည်းတွေမှာဝင်ပါပြီးတော့ဘယ်လိုစုစိတ်တွေရထားသလဲဆိုတာကိုတလဲကြည့်ရအောင်ပါတရုတ်နိုင်ငံဟန်ချိုးမြို့မှာကျင်းပနေတဲ့အာရှအားကစားပြိုင်ပွဲမှာမြန်မာနိုင်ငံကရိုးရာလေးပြိုင်ပွဲမှာကြီးစိတ်တစ်ခုထပ်မံရရှိလိုက်ပါတယ် ကျတာရင်းကကျင်းပတဲ့အမျိုးသမီးမီတာ900ပြိုင်ပွဲမှာတတိယရခဲ့တာရှိပြီးတော့နောက်ထပ်လည်းစုစိတ်တွေရဖို့မှန်းထားတယ်လို့မြန်မာနိုင်ငံလှေလောအဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်။အာရှအကစားပြိုင်ပွဲဘက်ကအခြေအနေတချို့ကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကအပြည့်စုံဆက်ပြီးတော့တင်ပြပေးပါမယ်ရှင
်။19ချိန်မြောက်အာရှအကစားပြိုင်ပွဲကိုတရုတ်နိုင်ငံဟန်ဂျိုးမြို့မှာဆက်လက်ကျင်းပနေတာမှာကျတာရင်းလေးကတော့မြန်မာနိုင်ငံကရိုးရာလီပြိုင်ပွဲမှာခြေစိတ်တစ်ခုထပ်မံရရှိခဲ့ပါတယ်။ယူရလီ12ရောက်တွဲမီတာ900ပြိုင်ပွဲကိုမနေ့ကကျင်းပခဲ့တာမှာမြန်မာကအမျိုးသားရောအမျိုးသမီးနှစ်သင်းလုံးဝင်ပြိုင်ခဲ့ပြီးတော့အမျိုးသမီးပြိုင်ပွဲမှာတတိယရရှိခဲ့တယ်လို့ဒီနိုင်ငံဝန်ကြီးမျိုးမှာရောက်ရှိနေတဲ့မြန်မာနိုင်ငံလေလောအဖွဲ့ချုပ်ဥက္ကဋ္ဌဦးတောင်းထိုင်မင်းက VOE ကိုပြောပါတယ
်ပြိုင်ပွဲရဲ့မီတာကတော့မီတာ900ပြိုင်ပွဲပေါ့နော်မီတာ900မင်းကလေးပြိုင်ပွဲမှာကျွန်တော်တို့အုပ်စုနှစ်စုခွဲပြီးတော့ရှင်တယ်တဲ့နေရာမှာမြန်မာကအုပ်စုမှာဒုတိယရရှိခဲ့တဲ့အတွက်ကြောင့်ပြန်ပြီးတော့ကျွန်တော်တို့ semi final တပွဲကိုထပ်ပြီးတော့ပြန်လှော်ရပါတယ်လှော်တဲ့ချိန်မှာ semi final မှာက final တက်ပြီးတော့အခု final 6တင်းမှာနောက်ဆုံးမြန်မာအနေနဲ့တတိယခြေစစိတ်ကိုရရှိခဲ့တာဖြစ်ပါတယ်ဒါကတော့အမျိုးသမီးကြိုင်ပွဲရလဒ်ဖြစ်ပါတယ်အမျိုးသမီးကတော့တတိယခြေစစိတ်ရရှိခဲ့ပါတယ်အမျိုးသားကတော့အဆင့်၅နဲ့ပဲကျင်းတက်ခဲ့ရပါတယ်
မြန်မာအစားဖွဲ့ဟာအော်တိုဘား၄ရက်နေ့ကလည်းပိုက်ကြော်ချင်းအမျိုးသား၄ယောက်တွဲမှာရွှေစိတ်တစ်ခုရရှိခဲ့ပြီးတော့အခုတစ်ခါရိုးရလီကနေကျေးစိတ်တစ်ခုရရှိလိုက်တဲ့အတွက်ဒါဟာမြန်မာအစားအဖွဲ့အတွက်တော့ဒီပြိုင်ပွဲမှာဒုတိယမြောက်စုစိတ်ရရှိတာဖြစ်ပါတယ်အခုလိုအာရှအစားပြိုင်ပွဲမှာစုရရှိတဲ့အတွက်ဝမ်းမြောက်ခုန်ယူတယ်လို့ဦးတောင်းထိုင်မင်းကပြောပါတယ
်ဟိုအင်အားကြီးပြိုင်ပွဲတွေထဲမှာစုရရှိဖို့ဆိုတာတော်တော်လေးကျွန်တော်တို့မြန်မာအသင်းကခက်ခဲနဲ့ဒါရှင်ပြန်ခဲ့ရတာဖြစ်ပါတယ်အခုလိုခက်ခဲတဲ့ပြိုင်ပွဲမှာစုတစိတ်တစ်ခုစတဲ့ရရှိခဲ့တာတွေ့ကျွန်တော်တို့အတွက်အရန်ကိုပျော်ရွှင်စေပါတယ်ဒီကတော့ကျွန်တော်တို့မြန်မာအာဇာနာအာဇာနည်းလိုက်မှာတော်တော်လေးကိုကျွန်တော်တို့ကြာဆင်းလာတာဖြစ်တယ်အဲ့ဒီအတွက်ကိုနိုင်တဲ့ဘက်ကနေကစားသမားရောအုပ်ချုပ်သူရောအဖွဲ့ချုပ်ဥက္ကဋ္ဌတွေရောဒါကိုနိုင်တဲ့ကိုဆောင်ရွက်ပေးနိုင်တဲ့ဟာမှန်သမျှကိုနိုင်ငံနဲ့ပြည်သူအတွက်ကိုစူးစမ်းပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့အကြောင်းလေးနဲ့အဲ့ပေါ်မှာရရှိတဲ့အာမျိုးမျိုးကိုလည်းကျွန်တော်တို့အများနဲ့ဂုဏ်ယူပြီးတော့ဝမ်းမြောက်သွားမယ်ဆိုတဲ့လေးကိုလည်းအတိပေးချင်ပါတယ်ခင်ဗျာ
။ URL ပြိုင်ပွဲတွေကိုအောက်တိုဘာ၄ရက်နေ့ကနေ၆ရက်နေ့ထိကျင်းပနေတာဖြစ်ပြီးတော့အိမ်မှာမီတာ200မီတာ900နဲ့မီတာ1000ဆိုပြီးတော့ပြိုင်ကြတာဖြစ်ပါတယ်။အောက်တိုဘာ၄ရက်နေ့ကပြိုင်ခဲ့တဲ့မီတာ200ပြိုင်ပွဲမှာတော့အမျိုးသားဘက်မှရောအမျိုးသမီးဘက်မှပါအိမ်ရှင်တရုတ်အသင်းကပဲရွှေစိတ်တွေရခဲ့ပြီးတော့မြန်မာကသရုပ်ထပဲရခဲ့တာပါ။ URL ရဲ့မီတာ1000ပြိုင်ပွဲတွေကိုတော့အောက်တိုဘာ6ရက်နေ့ဒီနေ့တောက်ချာနေ့မှာကျင်းပမှာဖြစ်ပါတယ်မြန်မာအသင်းအနေနဲ့ဒီမီတာ1000ပြိုင်ပွဲတွေမှာဘယ်လောက်ထိမျှော်မှန်းထားလဲဆိုတဲ့အပေါ်မှာတော့ဦးတောင်းထိုင်မင်းပြောတာက
မီတာ1000ပြိုင်ပွဲဖြစ်တဲ့အတွက်ကြောင့်အဲ့ပြိုင်ပွဲကြောက်ကြလေးရောမင်းကလေးရောကျွန်တော်တို့စုတစိတ်ရရှိမယ်လို့မျှော်လင့်ထားတဲ့ကိုယ့်ရဲ့ဒီပွဲစဉ်တစ်ခုဖြစ်ပါတယ်ဒါကြောင့်မို့မြန်မာအသင်းအနေနဲ့ဒါမီတာ1000ပွဲမှာတော့အစွမ်းကုန်စုဆက်လက်ပြီးရရှိနိုင်ဖို့အတွက်ကိုကျိုးစားပြီးတော့ရှင်းပြသွားမှာဖြစ်ပါတယ်
။အော်တိုဘာ9ရက်နေ့ကြာသပတေးနေ့အထိနောက်ဆုံးရရှိတဲ့စည်းင်းတွေအရတော့အရှင်တရုတ်နိုင်ငံကရွှေ199ခု၊ငွေ69ခု၊ကျင်း55ခုနဲ့ပထမနေရာမှာရပ်တည်နေပြီးတော့ဂျပန်နိုင်ငံကရွှေ44ငွေ54ကျင်း60နဲ့ဒုတိယတောင်ကိုရီးယားကရွှေ33ငွေ49ကျင်း89နဲ့တတိယနေရာမှာရပ်တည်နေပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ထိုင်းနိုင်ငံကစုစိတ်အများဆုံးရရှိထားပြီးတော့ရွှေ10ခုငွေ12ခုကျင်း28ခုနဲ့အဆင့်9နေရာမှာရပ်တည်နေပြီးတော့မြန်မာနိုင်ငံကတော့ရွှေတစ်ခုကျေးတစ်ခုနဲ့အဆင့်29မှာရပ်တည်နေပါတယ်ခင်ဗျာ
ဒါကတော့တရုတ်နိုင်ငံမှာကျင်းပနေတဲ့အာရှအားကစားပြိုင်ပွဲမှာဒီမြန်မာကရိုးရာလှေပြိုင်ပွဲကျေးတစိတ်စုထပ်မံရလိုက်တဲ့အကြောင်းနဲ့အတူဒီအာရှအားကစားပြိုင်ပွဲကနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ် VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့အစီအစဉ်တွေကိုတော့မနက်9နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်မကြခင်အချိန်တွင်းမှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်နောက်တိုင်းရင်းသတင်းလွှာကဏ္ဍတွေကိုလည်းတင်ဆက်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA က အနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်။ View American တန်ရဲ့အောက်တိုဘာလ6ရက်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ24.50 51နဲ့လိုင်းလက်မီတာ190ရူကနေရုပ်သံနဲ့ပါတိုက်ရိုက်ထုတ်လွှင့်ပေးနေပါရရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။တောင်းပလောင်လွတ်မြောက်ရေးတဲ့အကြောင်းကိုတင်ဆက်ပေးမယ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်။နောက်အချိန်ပိုင်းအစာရှောင်ပြီးပြန်စားတဲ့သူတွေဘယ်လိုပုံစံနဲ့အစာကိုပြန်စားသင့်တယ်လဲဆိုရဲကျမ်းမာရေးနဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။ဒီတစ်ပတ်မှာတော့စန်းတန်းနဲ့ခရောင်းလန်းကိုရှောက်နေတဲ့တောင်းပလောင်လွတ်မြောက်ရေးတပ်အကြောင်းကိုဥအောင်ခင်နဲ့အတူကိုညာဝင်းအောင်ကတင်ဆက်ပေးထားပါတယ်ရှင်။
မန္တလေး PDF နဲ့တန်အမ်းပလောင်တက်လက်တွဲပြီးတော့ကနောင်စစ်စင်ရေးကိုဆင်နွှဲနေတာနရကျော်သွားပါပြီ။မန္တလေးတိုင်းမရယာမြို့နယ်ကအင်ဂျင်မြိုင်လေးတပ်စခန်းကိုဇူလိုင်လ15ရက်နေ့ကရှော့တိုက်ဒုံးတွေနဲ့ပစ်ကတ်ပြီးစတင်ခဲ့တဲ့ကနောင်စစ်စင်ရေးဟာအရှင်ရနေစေဖြစ်ပုံရပါတယ်။ဩဂုတ်လအစောပိုင်းရောက်တော့နောင်ချိုမှာစစ်စင်နေတဲ့အတွက်စစ်ကောင်စီဘက်ကအကြအဆုံးနဲ့အပြည့်အစုံများပုံကိုလူလူຫນွေဦးသတင်းမှာပေါ်ပြပါလေ။တန်အားတက်ဟာလာရှုမြို့ပေါ်မှာစစ်သားစုဆောင်ပြီးနန့်ခမ်းနဲ့မူဆယ်မြို့နယ်အထိစစ်ကြောင်းချီတယ်လို့ရှမ်းတန်တော်စင်းကဆိုပါတယ်။တန်အားတက်နဲ့မိုးကုတ်ပီတီရဲ့ပေါင်းပြီးမိုးကုတ်မြို့နယ်မှာတိုက်ပွဲဝင်တဲ့အခါမိုးလုံးမိုင်းစစ်စင်ရေးဖြစ်သွားပါတယ်။စက်တင်ဘာလလယ်မှာမိုးလုံးမိုင်းစစ်စင်ရေးစတင်ပါတယ်။စစ်ကောင်စီဘက်ကထိခိုက်သိမ်းဆည်းမှုများတဲ့အတွက်လေတက်က3ချိန်ဘုံကျဲတိုက်ခိုက်ပါလေ။တအားတက်ဟာကျန်းတန်းတဲ့ခရောင်းလန်းကိုပန်းနာစွာရှောက်နေတယ်လို့နိုင်ငံတကာပြည်ထနာလေးလာရေးအဖွဲ့ International Crisis Group ကစက်တင်ဘာ4ရက်နေ့ကစစ်တမ်းထုတ်ပါလေ။အင်အားကြီးထွားလာတဲ့တအားဟာအမေ3ချိန်ရွေးကိုဦးစားပေးတဲ့အကြောင်းရေးထားပါလေ
။စစ်တအနာသိမ်းပြီးနောက်မှာတအောင်းအမျိုးသားလွတ်မြောက်ရေးတပ်ဟာပို့ပြီးတော့အားကောင်းလာတဲ့အတွက်ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဖြစ်တဲ့မန်တုံနဲ့နန့်ဆန်မြို့နယ်တွေဟာပို့ပြီးတော့ကျယ်ဝန်းလာပုံရပါတယ်။တချိန်တည်းမှာပဲစစ်ကောင်စီစန့်ကျင်တဲ့လက်နက်ကင်အဖွဲ့အချို့ကိုတိတ်တဆိတ်ကူညီပံ့ပိုးနိုင်ခဲ့ပါတယ်။ဒါပေမဲ့တအောင်းနယ်မြေချဲ့ထွင်လာတဲ့အတွက်အခြားတိုင်းရင်းသားလက်နက်ကင်တွေနဲ့ဆက်ဆံရမှာအဖူးအထစ်တွေရှိလာတယ်လို့ ICG Group ကဆိုပါတယ်။မွေးအစေးတိုက်ဖြက်ရေးကိုအခြေခံပြီးမတူကွဲပြားတဲ့မျိုးနွယ်စုလေးတွေကိုစုစည်းကတအောင်ဥဆောင်တဲ့ညီညွတ်ရေးကိုတိဆောက်ဖို့ကြိုးပမ်းပါတယ်။အခုလိုကြီးထွားရင့်တန်ပြီးခရောင်းလမ်းမာလီမှာပန်းနှပ်စွာသွားနိုင်ဖို့အတွက်တအောင်တပ်ဟာ KIA ကချင်တပ်နဲ့ဝါတပ်ဖွဲ့တွေစီကစစ်ရေးအထောက်ပံ့ရယူပြီးစကားဆတပ်လက်ဝေကံပြည်သူစစ်နဲ့ RCSS ရှမ်းပြည်ပြန်လည်ဒူထောင်ရေးတပ်တွေကိုတိုက်ထုတ်ပါတယ
်။တပ်သားတပ်သားနဲ့တပ်သား9000အကြာအင်အားရှိတဲ့တန်အောင်တပ်ဟာသူရဲ့ထိန်းချုပ်နေမြေအနီးတစ်ဝိုက်ကမြို့တွေမှာပေါ်ပေါ်ထင်ထင်သွားလာနိုင်တဲ့အခြေအနေကိုရောက်လာပါလေ။အရဖက်အဖွဲ့အစည်းတွေနဲ့လက်တွဲပြီးတရားရေးပညာရေးကျန်းမာရေးစတဲ့ဝန်ဆောင်လုပ်ငန်းတွေနဲ့အုပ်ချုပ်ရေးရန်ရာကိုတဖြည်းဖြည်းရုပ်လုံးပေါ်လာအောင်တည်ဆောက်နေပါတယ်။ NUG လိုအဖွဲ့မျိုးနဲ့ဆက်ဆံရမှာတန်အားအရဖက်အဖွဲ့အစည်းနဲ့တန်အားနိုင်ငံရေးသမားတွေကအဓိကနေရာကပါဝင်ပြီးတန်အားတက်ကတော့စစ်ကောင်စီနဲ့ဆက်ဆံရမှာပါဝင်လေးရှိပါတယ်။မကြသေးမီကပဲစက္ကစကိုယ်စားလှယ်တွေနဲ့နေဆက်တနေရာမှာတွေ့ဆုံခဲ့ပါတယ်
။ယူနန်ပြည်နယ်အစိုးရရဲ့နိုင်ငံသားရေးရာအထူးတန်တမန်မစ္စတာကော့ပောင်ရဲ့တိုက်တွန်းမှုကြောင့်မြောက်ပိုင်းညီနောင်မဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီကိုယ်စားလှယ်တွေဇွန်လဇန်ပိုင်းကမိုင်းလာနေဆက်မြို့မှာတွေ့ဆုံဆွေးနွေးပါတယ်။ညီနောင်၃ဘွဲ့ကကိုကန့်ရခိုင်နဲ့တအောင်တက်တွေဖြစ်ပါတယ်။တောင်းတက်ကြီးထွားလာပြီးထင်းချုံနယ်မြေကျယ်ဝန်းလာလို့ကုန်ကြစိတ်များပြားလာတာဟာတောင်းတက်အဖို့မနိုင်တဲ့ဝန်ကိုထမ်းမိတယ်လို့ဖြစ်သွားနိုင်တယ်လို့ ICG ကမြင်ပါတယ်ရမုံငွေရှာတဲ့အခါအခြားလက်နက်ကင်တွေနဲ့ရှင်ပြန်ရတဲ့အတွက်တပ်ဖွဲ့တွေအကြားပို့တိုက်မှုပိုများလာတယ်လို့ဆိုပါတယ်ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဟာ မန်တုံနဲ့နမ်ဆန်မြို့နယ်ဖြစ်တယ်လို့သတ်မှတ်ပေမဲ့တိန်ဒီတီဘောနမ်တူကြောင့်မဲမူဆဲအထိအာနာဇက်ရှိပုံရပါတယ
်တာအတာအနေနဲ့ပြည်သူအကျိုးသေးဖို့တဲ့ဝန်ဆောင်မှုတွေလုပ်နိုင်တဲ့အခြေအနေရှိပါတယ်ဒါကြောင့်အခြားတိုင်းရင်းသားတွေကိုပြည်ထိုင်မှုချင်းချောက်မှုအင်းအာမစစ်သားစုဆောင်းမှုစတာတွေကိုရှောင်ကြဉ်ရမယ်လို့ ICG ကဆိုပါတယ်အလူရှင်တွေအနေနဲ့ရှမ်းမြောက်ပိုင်းကတိုင်းရင်းသားအရက်ပဲအဖွဲ့အစည်းတွေကိုတွန်းပြင်ပြီးကူညီသင့်တယ်လို့ဆိုပါတယ်လူသားချင်းစာနာမှုအကူအညီများများပေးတဲ့နိုင်ငံရေးအလူရှင်ဟာတိုင်းရင်းသားခေါင်းဆောင်ပိုင်းကိုဩစာလွှမ်းမိုးနိုင်တာကိုလည်းသတိပြုသင့်ပါတယ်အရက်ပဲအဖွဲ့အစည်းတွေဩစာတိုက်ကမှရှိဖို့လိုတယ်လို့ ICC ကဆိုပါတယ်ဒါပေမဲ့ပလောင်ဒေသမန်တုံမြို့နယ်ကတန်အန်းတပ်ဟာနန်းခမ်းမြို့နယ်အထိအခြေစိုက်နေရတဲ့အတွက်နေဆက်ကုံစွေအတွက်ဆိုရင်ပြီးစကားစကားစစ်ကြောင်းထိုးလာတာဖြစ်နိုင်ပါလေ။အာနာသိညာဇမှာတန်အားတဟာတင်းကျုံနေမြေချက်တွင်နိုင်ခဲ့ပါလေ။ဒီနှစ်လေကစပြီးစကားစပက်ကထိုးစစ်စင်းလာလို့တိုက်ပွဲဖြစ်ရတာလို့တန်အားတကဆိုပါတယ်။မူဆယ်ကွက်ခိုင်ကြောင်မင်းနဲ့လာချုံမြို့နယ်တွေမှာစကားစနဲ့တိုက်ပွဲဖြစ်ပွားပါလေ။တအားတအင်အားကောင်းရင်အခြားဒေသတွေကိုကူညီတာမို့စကားစကားဒိုးစစ်စင်နေပုံရတယ်လို့လေသုံးသပ်ကြပါတယ်ခင်ဗျာ
ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုဥအောင်ခင်နဲ့အတူကိုညံဝင်းအောင်တို့ကတင်ဆက်ပေးကြတာပါရှင်အောက်တိုဘာလ6ရက်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်တွေကိုတိုက်ရိုက်ထုတ်လင်းပေးနေပါတယ်အခုဆက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။အစာကိုအချိန်ပိုင်းမစားဘဲနေပြီးပြင်စားတဲ့အချိန်မှာဘယ်လိုအစာကိုဘယ်လောက်စားတာကအရေးကြီးတယ်ဆိုလို့ပြီးတော့ဒီကျမ်းမာရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်။အစာကိုပြင်စားတဲ့အခါမှာကယ်လိုရီများတာထက်အာဟာရများတာကိုစားဖို့လိုတာအပြင်ဘယ်လောက်ပမာဏပဲစားသင့်ပါလဲ။ဘာကြောင့်ပါလဲ။ဒီအကြောင်းကိုတော့နယူးယောက်မြို့ခေါင်းထဲတက္ကသိုလ်ကအပြည့်ဆိုင်ရာအစာအာဟာရဆိုင်ရာပါမောက်ခဒေါက်တာခင်မချူကိုကိုဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတင်ဆက်ပေးထားပါတယ်ရှင
်။ Okay, ပါမောက်ခဒေါက်တာခင်မချူခင်ဗျာကျွန်တော်တို့အချိန်ပိုင်းမစားတာအတွက်ဘလို့အချိန်ချာလုံးတင်ပုံနဲ့ကျန်းမာရေးအကျိုးရှိပုံတွေကိုအရင်ခေါက်တွေကပြောပြီးမှဆက်မရေးဒီတစ်ခေါက်တော့ဘလို့အစာမျိုးစားတင်တာကဘာအဓိကထည့်ပြမှာမို့ဘာကနေစပြီးတော့ရှင်းပြကြရလဲဆင်ပါ့
ကျွန်မတို့ကဟိုအရင်ခေတ်နဲ့ရှင်လို့ရှင်ရင်ဒီခေတ်မှာဟိုတမိုင်းဒီမှာဖတ်ခဲ့တော့မှဆိုရင်ဟိုတမိုင်းခေတ်ကလူသားတွေကခန္ဓာကိုယ်ကြီးကိုဟိုရုံးကန်လှုပ်ရှားပြီးတော့ physically တော့တယ်မှာတိရုပ်တဖြူရှားပြီးစားကျွန်မတို့ကကြာအခုကကွန်ပျူတာတစ်လုံးနဲ့ဗန်းညာထဲမှာထိုင်ပြီးတော့တစ်ကဘာလုံးနဲ့ချိတ်ပြီးတော့စာတင်လို့ရတယ်အဲသူတွေသနာအင်တာဗျူးလို့ရတယ်ဆိုတော့ကျွန်မတို့ကထိုင်တဲ့အချိန်ကြီးများလာတယ်ပေါ့နော်ပြီးရင်အုံနောက်နဲ့သုံးတဲ့အချိန်ကြီးများလာတယ်အဲ့တော့ကနာကူကလှုပ်ရှားမှု physically နေပြီးတော့အုံနောက်နဲ့ညံစွမ်းကိုပေါ့ညာနောက်သုံးမိလာတဲ့အချိန်ဒီပုံများလာတဲ့အတွက်နောက်ပိုင်းဖြစ်လာတဲ့ယောဂါတွေကအဲ့ဒါဒီနေလဲဆိုင်တယ်။ဒါကြောင့် intermittent fasting အချိန်ချပြီးတော့စားပြီးဆိုလို့ရှိရင်အဲ့ဒီအချိန်ချပြီးစားတဲ့နေရာမှာ nutrition အဟာရပညာအရစနစ်တကျဘာတွေဘယ်လိုစားမှဘယ်လိုအကျိုးသက်ရောက်မှုရှိတာလဲဆိုတာကနောက်ထပ်တကဏ္ဍတစ်ခု။အဲ့တော့အချိန်ချပြီးစားတိုင်းမှာစားတော့ပုံစံမျိုးကမမှန်ရင်လည်းခုနကောင်းကျိုးတဲ့နောက်ထပ်အဆိုးကျိုးတွေရှိနိုင်တယ်ပေါ့နော်
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီအချိန်ပိုင်းမစားဘဲနေတာမှာစားတဲ့အချိန်မှာဘယ်လိုစားသင့်လဲဆရာမ
Intermittent fasting မှာလေကိုကစားတဲ့အစာတောက်ကကယ်လိုရီနည်းပြီးအဟာရများတဲ့ဟာမျိုးဖြစ်ဖို့လေအင်မတန်အရေးကြီးတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာဘယ်လိုမျိုးစားသင့်တာကိုဥပမာနဲ့ရှင်းပြပြီးတော့ရမလားဆင်မ
ဒီဥမာဆိုလို့ရှိရင်ဒီ intermittent fasting နဲ့ပတ်သက်ပြီးတော့ဘာဖြစ်လို့ဂျပန်လူမျိုးတွေမြို့သမီးတွေမြို့သားတွေကဘာမှတက်ရှိကြလဲဆိုကျွန်တော်တို့ဟိုလိုက်ပြီးတော့သူတေသနာတွေရှာတာပေါ့နော်အဲ့တော့သူတို့ရဲ့စားသုံးမှုဒီ eating behavior မှာကကယ်လိုရီနည်းနည်းကိုပဲစားတယ်အသီးနဲ့အရွက်နဲ့ပဲမျိုးစုံကိုပို့ပြီးတော့စားတယ်အစားအသောက်စားတဲ့နေရာမှာလည်းဗိုက်ကြီးကိုပြည့်နေအောင်မစားဘူးသူက80ရာခိုင်နှုန်းပဲစားပြီးတော့အဲနည်းနည်းဟိုပြစ်ကျက်နေအောင်တင့်ကျက်နေအောင်မစားဘူး20ရာခိုင်နှုန်းလောက်ကိုခြံထားတယ်အဲ့ဒီရဲ့ရက်လက်ကအမျိုးသမီးတွေဆိုလို့ရှိရင်အဲ့ဒါ90ကျော်အထိနေတာကတော့ အမျိုးသားရဲ့တန်းလည်း84နှစ်ကျော်အထိနေတာလို့ဒီလိုအစားအသောက်ကိုကယ်လိုရီကို restrict ကန့်တတ်ပြီးတော့စားခြင်းကြောင့်သူတို့ရဲ့အသက်ရှည်မှုနှုန်းနောက်တစ်ခုကခုနကယောဂတွေနဲ့ပတ်သက်ပြီးတော့သွေးရောတို့စီးကျိုးတို့ obesity အဝတ်လုံးနဲ့ယောဂတို့အဲ့လိုမျိုးတွေစတန်းကောက်တော့လေသူတို့ကတော်တော်နည်းတာကိုတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာမနောက်ရောဒီအတွက်စမ်းသက်တွေ့ရှိချတာတွေရှိသေးလားဆရာမ
ဟုတ်နောက်တစ်ခုကကျတော့တခွဲကန်းထဲမှာတွေ့တယ်ကိုအချိန်မှန်အစမကြွေးဘဲနဲ့ထားကြည့်တဲ့တော့သူတို့ပြန်ပြတန်းရဲ့80ရာခိုင်နှုန်းအထိပိုးပြီးတော့အသက်ရှည်တာကိုဒါသူတည်တနာတွေ့ရတယ်ပေါ့နော်ပြီးလို့ရှိရင်အဲ့ကြွက်တွေကိုတရက်ချားပြီးတော့ပဲအစာကျွေးခဲ့တာပေါ့နော်အစာကျွေးခဲ့နေ့တွေကြာလို့ရှိရင်လည်းဒီကယ်လိုရီကိုနည်းနိုင်သမျှနည်းတယ်ပြီးတော့အစားအသောက်တွေကိုပဲစနစ်တကျဒါအကျိုးဝင်အောင်ကျွေးရတယ်ပေါ့အဲ့တော့ဟိုကယ်လိုရီများတာနေနဲ့ဆိုရင်ကျွန်မလည်းထပ်ခါတလေလေပြောတယ်ကျွန်မတို့ကသမင်းကြိုက်တဲ့လူမျိုးတွေဆိုသမင်းတွေစားကြတယ်အဲကြဆန်းခေါက်ဆွဲတွေလည်းကြိုက်တယ်ပေါင်မုန့်တွေလည်းကြိုက်တယ်အာလူးတွေလည်းကြိုက်တယ်အဲဒီလိုမျိုးကယ်လိုရီများပြီးတော့ဟာရအဖြစ်ကြတော့နည်းတဲ့ဟာတွေအများကြီးစားသုံးမိတယ်။အဲနောက်ပြီးကြတော့ဒီနေ့ရေပန်းစားနေတဲ့အသင့်စားသုံးပစ္စည်းတွေပေါ့အချိုအငန်းအချင်းအဆက်ဒီလိုအသင့်စားသုံးပစ္စည်းတွေအကုန်လုံးကလည်းအင်မတန်မှဒါကယ်လိုရီများပြီးတော့အဟာရနည်းတယ်။နောက်တစ်ခုကဒီအချိုရည်အဖျော်ရည်မကားတွေပေါ့ဒါတွေကလည်းဓာတုပစ္စည်းတွေနဲ့ထုတ်လုပ်ထားတဲ့အတွက်ကယ်လိုရီကအများကြီးပဲ။အဲ့တော့ကယ်လိုရီများပြီးတော့အဟာရကြတော့နည်းတယ်။အဲ့တော့ကယ်လိုရီများတာကိုစားသုံးမိလေလေဒါကခန္ဓာကိုယ်ကြီးကစိုးကျိုးတွေပဲထွက်လာလေလေပေါ့နော်
။ဟုတ်ကဲ့ဆရာမနောက်ထပ်ရောသတိထားသင့်တဲ့ဒီစမ်းသက်တွေ့ရှိချက်တွေရှိသေးလားဆရာမ။ဟ
ိုကယ်လိုရီများတယ်ဆိုတာဒါပါဇက်ထဲမှာဟိုချိုနေမှအချိုမဟုတ်ဘူးလေ။ဥမာဒီမှာရှိတဲ့ဟင်းဒီဟင်းရွက်ဆိုရင်ကစုံရွက်ပဲဖြစ်ဖြစ်ဟင်းနုရွက်ပဲဖြစ်ဖြစ်မုန်ကြီးစင်းရွက်ပဲဖြစ်ဖြစ်အစိမ်းရောင်လီးဖင်းနေပေါ့နော်။ဒီကောင်တွေကိုအစိမ်းကြော်ကြီးဒီပကန်းကြီးမိဖို့မှာ9မိနစ်လောက်ကလေးဒေအိုနေနဲ့အိုကင်းတိုက်ပြီးတော့အစိမ်းကြော်တစ်ပွဲကြီးကြော်စားမှကယ်လိုရီ160နဲ့185ထန်ကုန်ဒါပဲရှိတာ။ဒါမှအဲ့ဒီအချိန်မှာခုနဒီဆက်ယုံတုပ်ပစ္စည်းအသင့်စားသုံးဖြစ်တဲ့ခရမ်းကျင်းသီးခက်ချပ်တိုမေတိုခက်ချပ်လိုဟာမျိုးတို့မယိုနစ်လိုဟာမျိုးတို့ဒါမျိုးလေးရကြတော့သမင်းစားသုံးလေးတစ်စွန်းစားတာနဲ့အဲနောက်ပြီးခုနဘဲငပြားရည်တို့ခရုစီးတို့ဒီလိုသမင်းစားသုံးလေးတစ်စွန်းစားတာနဲ့ကယ်လိုရီ850တို့အဲ့လောက်တွေရှိတစ်စွန်းလေးကသူအဓိကကြတော့ခုနတဲတဲလီယာအဲ့တော့ရရှိတယ်ဆိုလူကတင်းတိမ်မှမဟုတ်ဘူး။ဟိုကဟိရွက်ကျော်တပကံကြီးစားမှကယ်လိုရီက165 185နောက်ထပ်အမြင်တက်တယ်လေအများကြီးပါတော့ဒါဘိုက်ကိုလည်းတင်းတိမ်စေတယ်။ဒါကြောင့်မလို့အချိန်ပိုင်းကြီးစားတဲ့ intermittent fasting မှာလေကိုကစားတဲ့အစားအသောက်ကကယ်လိုရီနည်းပြီးအဟာရများတဲ့ဟာမျိုးဖြစ်ဖို့လေအင်မတန်အရေးကြီးတယ်ပေါ့နော
်။ဟုတ်ကဲ့ဆရာမနောက်ထပ်ရောသိထားတဲ့စမ်းသက်တွေ့ရှိချက်တွေရှိသေးလားဆရာမ
။ဆိုနောက်ပြီးတော့ဒီသုတေသနာတွေလုပ်တဲ့အခါမှာလေဒီလိုမျိုးအချိန်ပိုင်းချပြီးတော့ intermittent fasting လုပ်ခြင်းကြောင့်ခန္ဓာကိုယ်ရဲ့ကိုယ်အလေးအချိန်ရလျှော့ချလာတယ်စီးကျိုးထိန်းနိုင်လာတယ်ကိုယ်ထဲမှာရှိတဲ့ကိုယ်နာအဆီဒက်တွေပေါ့နော်အဲ့ဒီမှာမကောင်းတဲ့ LDL လိုဟာမျိုးတွေ low density lipoprotein မကောင်းတဲ့ cholesterol တွေဒီကောင်ဒီ level တို့လျှော့ချပေးနိုင်တယ်ဒါကြောင့်မို့လို့ကိုယ်နာသွေးတို့ယောဂါတွေကိုထိန်းချုပ်ပေးနိုင်တယ်အစရှိတဲ့ဖြင့်ဒီ intermittent fasting အချိန်ပိုင်းအစာမစားဘဲနေခြင်းကြောင့်ခန္ဓာကိုယ်လေးချိန်ကြမယ်စီဂျိုယောဂါကိုထိန်းချုပ်ပေးနိုင်မယ်နောက်ဆက်တွဲနှလုံးနဲ့ပတ်သက်တဲ့ယောဂါအကျန်တဲ့အုံနောက်အာယုံကြောနဲ့ပတ်သက်တဲ့ယောဂါဒါမျိုးတွေအားလုံးကိုလည်းအများကြီးအကျိုးသက်ရောက်မှုတွေရှိတယ်ပေါ့နော
်ဟုတ်ကဲ့ဆရာမဒီနေရာမှာလည်းဒီအဖြစ်များလာတဲ့စီဂျိုနဲ့အဝလွန်တာကိုကာကွယ်တာအတွက်ဒီအချိန်ပိုင်းမစားတာကအရင်ပြောခဲ့တဲ့အချိုဓာတ်နဲ့အဆီဓာတ်ကိုထိန်းပေးတာဖြင့်တခြားနည်းရောအထောက်အကူပြုတာရှိသေးလားဆရာမလေ
းဟုတ်အဲ့တော့ကျမတို့မြန်မာပြည်မှာလည်းခုဒီအမျိုးအစားနှစ်လို့ပြောတယ် type 2 diabetes ကတော်တော်များများလာတယ်အရှေ့တောင်အရှေ့ region တွေနဲ့ကြည့်ရင်လည်းများလာတယ်တကယ်ကမ္ဘာလုံးဆိုင်ရာမှာကိုစီဂျူယောဂဖြစ်တဲ့သူကများလာတဲ့အခါကျတော့အခုလိုမျိုး intermittent fasting ကိုဒီလိုစီဂျူအတွက်ကိုဘယ်လိုကျိုးသက်ရောက်မှုတွေရှိလဲဆိုတာကိုကျွန်မပြောပြမယ်။ခုနက type 2 diabetes မျိုးစားနှစ်စီဂျူယောဂတဲ့တယောက်ကစားတဲ့အစားအသောက်မှာကယ်လိုရီကလိုလာတဲ့ပိုပြီးတော့စားတယ်အထူးသဖြင့်ကစီဓာတ်ပေါ့နော်။ထမင်းတွေအများကြီးစားတယ်ပန်းမုန့်တွေအများကြီးစားတယ်ကြိုက်တွန်းလို့ကြာစံခေါက်ဆွဲတွေအာလူးတွေဒီလိုကစီဓာတ်များတဲ့ဟာတွေအများကြီးစားတယ်ဆိုတော့ခန္ဓာကိုယ်ကြီးကခြေဖြတ်ဖို့အတွက် insulin တွေပိုထွက်လာတယ်အဲ့တော့အချင်းကြာလာတဲ့အမျှအဲ့ဒီ insulin တွေထွက်လာတာကများပြီးတော့ဆွမ်းဆောင်ရည်ကတဖြည်းဖြည်းနဲ့ကျလာတယ်ဒီ insulin resistant ကိုခေါ်တာပေါ့နော်အဲ့တော့အခုလိုမျိုး intermittent fasting အချင်းအပိုင်းချားထားပြီးတော့မစားဘဲနဲ့ဖြတ်လိုက်ဖြတ်လိုက်ကောသွေးထဲမှာရှိတဲ့ insulin တွေကပိုပြီးတော့အလုံးလုံးနိုင်လာတယ်အဲ့တော့သူ့ရဲ့ဒီ insulin sensitivity လို့ခေါ်တာပေါ့အဲ့ကောင်ကအရာအကောင်းလာတယ် sensitivity ဆိုတော့သူ့ရဲ့လုံနိုင်စွမ်းနေဆွမ်းဆောင်နိုင်စွမ်းနေပေါ့နော်သူကအရာအကောင်းလာတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်
ဒါတော့ဒီအစာကိုအချိန်ပိုင်းမဲ့စားပြီးတော့နေပြီးတော့မှပြန်စားတဲ့အခါမှာဘလို့အစာကိုဘလောက်စားတာကအရေးကြီးတယ်ဆိုတဲ့အကြောင်းကိုဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနက်ခင်ရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါပြည်အမေရိကန်တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်လေးကိုနားဆင်ကြည့်ရှုနေကြရပါရှင်။ကျမတို့ရဲ့အစီအစဉ်လေးကို Facebook နဲ့ YouTube စာမျက်နှာတွေမှာလည်းဒီထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းလိုက်လံကြည့်ရှုလို့ရပါတယ်။အခုကတော့အပတ်စဉ်တက်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာအလဲကိုရောက်ပါပြီ။အပတ်စဉ်ကြာတာရင်းနေညနဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေမှာတက်ဆက်ပေးနေတာဖြစ်ပါတယ်။နေချာတီတာသတင်းတောက်တွေကစူးစီးတက်ဆက်ပေးထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းရင်သားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြကြီးနားမြို့မှာ KIA ဌာနချုပ်ကအရာရှိ2ယောက်အပါအဝင်အရက်သား2ယောက်ပြစ်ခတ်ဖမ်းဆီးခံရပြီးတယောက်ကတော့တိတ်ဆုံးသွားပါတယ်ရှမ်းတောင်ပိုင်းဒနုကိုပိုင်းအုပ်ချုပ်ခွင့်ရဒေသရွာငံမြို့နယ်မှာစစ်တပ်ကဖမ်းဆီးစစ်ဆေးမှုကြောင့်စစ်ပေးဆောင်မျိုးသမီးတယောက်ကိုဝင်ပြတ်ကျခဲ့ပါတယ်သတင်းလွှာတွေထဲမှာတော့မော်လိုက်ကလေးအချင်းချောင်းမှာအချင်းချခံထားတဲ့နိုင်ငံရေးအကျဉ်းသားတွေစီးကူတာကွင့်မရရှိကြတဲ့အပြင်လူခွင့်ရချိုးဖောက်မှုတွေကိုခံနေကြရတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်
ကျမကနန်းဟောမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မြကြီးနားမြို့မှာကချင်လွတ်လပ်ရေးတပ်မတော် KIA အုပ်ချုပ်ရေးအရာရှိ၂ယောက်အပါအဝင်အရက်သား၂ယောက်ပြစ်ခတ်ဖမ်းဆီးခံခဲ့ရပြီးတယောက်တည်သွားတယ်လို့ဒေသခံတွေနဲ့ KIA နဲ့နှိဆက်သူတွေကပြောပါရယ်။အောက်တိုဘာလ၂ရက်နေ့ညနေ6နာရီခွဲလောက်မှာဖြစ်ခဲ့တဲ့ထီဝန်းရက်ကွက်ကလေတော်အဆက်ကပြစ်ခတ်ဖမ်းဆီးမှုထဲ၄ယောက်ဖမ်းဆီးခံရပြီးတယောက်ကတော့တည်သွားတယ်လို့ဒေသခံတယောက်ကပြောပါရယ်။တည်ဆုံးသူတွေနဲ့ပတ်သက်ပြီး KIO တည်င်းပြန်ကြားရေးတာဝန်ခံကစုံစမ်းနေဆဲဖြစ်တယ်လို့ပြောပါရယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာ12ရက်နေ့တုန်းကလည်းမြကြီးနားမြို့က Happy KTV မှာ KIO အုပ်ချုပ်ရေးအရာရှိ73ယောက်ဖမ်းဆီးခံခဲ့ရပါတယ
်ရှမ်းပြည်တောင်ပိုင်းဒနုကိုပိုင်းအုပ်ချုပ်ခွင့်ရဒေသရွာငံမြို့နယ်မှာစစ်ကောင်စီကဖမ်းဆီးစစ်ဆေးမှုကြောင့်စစ်ဘေးရှောင်အမျိုးသမီးတယောက်ကိုဝင်ပြတ်ကျခဲ့ပါတယ်ကိုယ်ဝင်ပြက်ကျသွားတဲ့အမျိုးသမီးကအသက်30အရွယ်မပူဦးဆိုသူဖြစ်ပြီးပင်းတရမြို့စင်ကောင်းရက်ွက်ရှိနေဆက်ရဆွေမျိုးအိမ်မှာခိုးလုံနေချိန်စက်တင်ဘာလ29ရက်နေ့ညနေပိုင်းမှာဖမ်းဆီးခံရပြီးနောက်စစ်ဆေးမှုခံရချိန်ကိုယ်ဝင်ပြက်ကျခဲ့ရတာလို့ဒနုပြည်သူလွတ်မြောက်ရေးတပ်ဦး DPLF ပြန်ကြားရေးတာဝန်ခံကိုထွန်းထွန်းနိုင်ကပြောပါတယ်ယောက်ျားဖြစ်သူကိုရှာမတွေ့တာကြောင့်ဇနီးဖြစ်သူမပူဦးကိုဖမ်းဆီးသွားတာဖြစ်ကြောင်းဖမ်းဆီးစစ်ဆေးခံရချိန်3လသားအရွယ်ကိုယ်ဝင်ပြက်ကျသွားတာကြောင့်ခုတော့စီကူတာမှုခံယူနေရတယ်လို့နေဆက်သူတယောက်ကပြောပါတယ်
ရခိုင်ပြည်တောင်ကုန်းမြို့ကရက်ွက်တချို့မှာအခုရက်ပိုင်းအတွင်း PDF အဖွဲ့ဝင်တွေဝင်ရောက်လှုပ်ရှားနေတယ်လို့အကြောင်းပြပြီးစစ်ကောင်စီနဲ့ပူးပေါင်းအဖွဲ့ကနေ့တိုင်းလိုလိုအစီရင်စစ်တာတွေလုပ်နေတယ်လို့မြို့ခံတွေကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ကစပြီးနေ့တိုင်းလိုလိုစစ်တပ်ရဲမိတပ်နဲ့လက်ဝကပူးပေါင်းအဖွဲ့ကည10နာရီကနေမနက်9နာရီအထိတအိမ်တက်တအိမ်ဆင်းစစ်ဆေးနေပြီးတောင်ကုန်းမြို့ကဂူတာရက်ွက်ချောင်းကောက်ရက်ွက်နဲ့တိမ်တောင်ရက်ကတ်တွေကိုအတိကထားစစ်ဆေးနေတာဖြစ်တယ်လို့မြို့ခံတယောက်ကပြောပါတယ် PDF ကိုအကြောင်းပြပေမဲ့နေကနေအဝေးတင်လာတက်တဲ့ကျောင်းသူကျောင်းသားတွေအထက်မှာအေအေတပ်ဖွဲ့ဝင်တွေပါဝင်နိုင်တယ်ဆိုတဲ့တန်တရားနဲ့အခုလိုစစ်ဆေးနေတာဖြစ်နိုင်တယ်လို့အဲ့ဒီမြို့ခံကပြောပါတယ်နေကနေကျောင်းလာတက်တဲ့ကျောင်းသူကျောင်းသားတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုတောင်းယူနေတယ်လို့ဆိုပါတယ်
ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီတပ်ကအရက်သားတွေကိုမတရားဆွဆွဲဖမ်းဆီးမှုပူပြုတ်လုလာနေပြီးတလအတွင်အရက်သားပြည်သူအယောက်60ဖမ်းဆီးခံရတယ်လို့ချင်းကာကွယ်တပ်ဖွဲ့မင်းတပ်ကအောက်တိုဘာလ1ရက်နေ့ကထုတ်ပြန်ပါတယ်စက်တင်ဘာလအတွင်းမင်းတပ်မြို့နေရာ6ခုမှာအရက်သားပြည်သူအယောက်60ကိုစစ်ကောင်စီကဖမ်းဆီးခဲ့ပြီးအဲ့ဒီထဲကအယောက်50ကိုပြန်လွှတ်ပေးခဲ့ပြီးဖြစ်ပေမဲ့မြို့ပေါ်ဘဝတိအရက်အရှိပင်အရက်နဲ့အနောက်ပင်အရက်တို့မှနေထိုင်တဲ့အရက်သား10ယောက်ကိုယခုချိန်ထိပြန်မလွှတ်သေးဘူးလို့စီရဲမင်းတပ်ကဆိုပါတယ်အခုလက်ရှိအဖမ်းခံနေရတဲ့သူတွေဟာဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာကိုတော့စီရဲမင်းတပ်အနေနဲ့ဖော်ပြထားခြင်းမရှိပါဘူး
မုံမြင်တဲ့ရေးမြုံနယ်ကျောင်းရွာအခြေစိုက်ခမရ591တူတိုက်ရင်မှုကိုတောင်ပိုင်းတိုင်း JOC လက်အောက်ရှိရေးဘလူးအဖွဲ့ကပြစ်ခတ်ရှင်းလင်းခဲ့တယ်လို့တောင်ပိုင်းတိုင်းအမတ်3စစ်ဒေတာခွဲတူစစ်ဒေတာခွဲမှုယုံကသတင်းထုတ်ပြန်ခဲ့ပါတယ်စက်တင်ဘာလ30ရက်နေ့မနက်ကတူတိုက်ရင်မှုတက်ရင်အပြင်ထွက်လာချိန်ခမရ591စစ်တပ်ဝင်းနဲ့ကိုက်900အကွာလောက်အယောက်မှာရေးဘလူးအဖွဲ့ကစောင့်ကြိုပြစ်ခတ်ရှင်းလင်းခဲ့တာဖြစ်ပါတယ်တူရင်မှုနဲ့အတူကားတစီးထဲမှာလိုက်ပါလာတဲ့စစ်သားမြောက်ကိုလည်းပြစ်ခတ်ရှင်းလင်းခဲ့တာကြောင့်ဒုတိုက်ရင်မှုအပါအဝင်3ယောက်သေဆုံးခဲ့တယ်လို့စစ်စီရေးကိုဆောင်ရွက်ခဲ့တဲ့တပ်ဖွဲ့ဝင်တွေကဆိုပါတယ်
ရှမ်းပြည်အရှိပိုင်းအထူးဒေသလေးမိုင်းလားမြို့မှာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် NDAA မိုင်းလားတပ်ဖွဲ့ကတပ်ဖွဲ့ဝင်140ကျော်ကိုစရုတ်ထအကြိမ်မြောက်ကေရာအရာရှိငယ်တင်နန်းစင်ပွဲပြုလုပ်ပေးခဲ့ပါတယ်အောက်တိုဘာလ1ရက်ကတင်နန်းစင်ပွဲလုပ်ခဲ့တဲ့ဒီတင်နန်းဟာ21လအကြာစာတွေ့လက်တွေ့တင်ကြားပေးခဲ့တာဖြစ်ကြောင်း NDAA အတွင်းမှဦးကြည်မြင့်ကပြောပါတယ် NDAA ကေရာအရာရှိငယ်တင်နန်းစင်ပွဲကိုဒုဥက္ကဋ္ဌလက်ထောက်တပ်မှုအထူးဒေသအုပ်ချုပ်ရေးအစိုးရနဲ့အထွေထွေတွင်းမှုစတဲ့အကြီးကဲတွေတက်ရောက်ခဲ့ပြီးစံပြထူးချွန်စုထူးချွန်စုရရှိသူတွေကိုလည်းချင်းမြင်တာတွေလုပ်ခဲ့တယ်လို့ဆိုပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါစကိုင်းတိုင်းဒေသကြီးကလေးမြို့နယ်မော်လိုက်ကလေးအကျဉ်းထောင်မှာတော့အကျဉ်းချခံထားတဲ့နိုင်ငံရေးအကျဉ်းသားတွေဟာစေကူတာခွင့်မရရှိကြတဲ့အပြင်လူခွင့်ရချိုးဖောက်မှုတွေခံနေရတယ်လို့ကလေးမျိုးပင်မတပိတ်အင်အားစုအဖွဲ့ကပြောပါတယ်ကိုရောဘက်ကစုစည်းထားပါတယ
်ကလေးမျိုးနဲ့မော်လိုက်ကလေးအချင်းထောင်ကနိုင်ငံရေးအကျဉ်းသားတွေဟာစစ်ကြောရေးမှာရရှိခဲ့တဲ့ဒဏ်ရာတွေကိုစီးကုသခွင့်မရတာကြောင့်အကြအာယုံအမြင်အာယုံအားနည်းသွားတဲ့သူတွေလည်းရှိနေတယ်လို့ကလေးမျိုးပင်မတပိတ်အင်အားစုကတာဝန်ရှိသူကိုပိုက်ပူကပြောပါတယ်
ကျွန်တော်တို့ဒီကလေးမျိုးပင်မတပိတ်အင်အားစုဖွဲ့ဝင်တွေအားဆိုလို့ရှိရင်သူတို့စစ်ကြောရေးရနေပြီးသူတို့တွေတန်းရတယ်ရရှိခဲ့ကြတယ်အဲ့ဒါတွေကိုဒီကျွန်တော်တို့ထောင်ထဲရောက်ရှိတဲ့အချိန်ကျတော့ဒီစီကူတာခွန်အလုံးလောက်မရရှိကြဘူးကျွန်တော်တို့ဒီရဲဘော်တွေဆိုကျွန်တော်တို့ဒီအဖွဲ့ဝင်တွေဆိုလို့ရှိရင်ဒီဒီအကြအာယုံနဲ့အမြင်အာယုံချိုးတဲ့တန်းရတယ်တချို့ရဲဘော်တွေဆိုလို့ရှိရင်နားကနေတီထွက်တာနေရှိတယ်တချို့ရဲဘော်တွေဆိုလို့ရှိရင်ဒီမျက်စိအမြင်အာယုံချိုးတဲ့တော့ဒီအနီးအမုံအဝေးမုံတဲ့ထီကိုဖြစ်ပေါ်တာပေါ့ကျွန်တော်မနစ်ကဖြစ်ပေါ်ခဲ့ကျွန်တော်စေးတက်တာရှူဦးတဲ့ရဲမေတွေဆိုလို့ရှိရင်သူတို့တွေလည်းဒီသူတို့ရရှိတဲ့တန်းရတွေကိုထောင်ထဲမှာဒီတိုင်းပဲအလုံးလောက်ဆိုစီကူတာခွန်မရရှိပဲနဲ့ဒီဖြစ်တန်းနေရ
ဒီနေ့အေဗီလာ16ရက်နေ့ကကလေးမျိုးမှာဒေါ်လန်တကြံဆင်နွှဲလို့စစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးခဲ့တဲ့ကလေးမျိုးနယ်တပိတ်ကော်မတီအဖွဲ့ဝင်ကိုတန်းစုဦးခေါ်ကိုကွတူကိုမျိုးကိုဝင်းခေါ်ကိုမျိုးကိုမှနှင်းဆန်ခေါ်ဤဆန်နဲ့မှကျိန်တိတ်ကင်မလို့လေးယောက်ဟာစစ်ကြောရေးမှငင်းပန်းနှိပ်စက်ခံခဲ့ရတဲ့တန်းကြောင့်အရေးပေါ်စီးကူတာမှုတွေလူနေပေမဲ့လည်းစစ်ကောင်စီကစီးကူတာခွင့်မပေးခဲ့ဘူးလို့ကလေးမျိုးပင်မတပိတ်အင်အားစုကစက်တင်ဘာလ29ရက်နေ့ကထုတ်ပြန်ပါတယ်အခုလိုစီးကူတာခွင့်မရရှိကြတဲ့အပြင်ပုံမှန်905ကာဂျီနဲ့ထောင်နာ2နှစ်စီပုံမှန်50ည50ဇာမင်ဆွေနဲ့52ကာဂျီစတဲ့ပုံမှန်တွေနဲ့တချို့ကထောင်နာ10နှစ်တချို့ကတော့12နှစ်အတီးတီးပြစ်ဒဏ်ချခံခဲ့ကြရတယ်လို့သူတို့နေအိမ်တွေကိုလည်းစစ်တပ်ကအမိထိုးဆက်ကြီးတွေနဲ့ဖြိုချဖျက်ဆီးခဲ့ပါတယ်အခုလက်ရှိမှာလည်းမော်လိုက်ကလေးချင်းထောင်ထဲမှာမျက်စိနာကိုဆက်ယောဂပြန့်ပွားလျက်ရှိပြီးအကျဉ်းသားတွေဟာစေကူတာခွင့်လည်းမရရှိကြဘူးလို့ကလေးမျိုးပင်မတပိတ်အင်အားစုတာဝန်ရှိသူကပြောပါတယ်
ကျွန်တော်တို့ကလေးဒေတာမှာဒီဖြစ်ပေါ်နေတဲ့ဒီမျက်စိနာတဲ့ယောဂကြီးဆိုလို့ရှိရင်တစ်ထောင်လုံးထောင်ထဲမှာတစ်ထောင်လုံးဖြစ်နေကြတာပေါ့နော်အဲ့ဒါလည်းဒီကျွန်တော်တို့လုံးဝအစီကူတာခွင့်မရဘူးတစ်ထောင်လုံးနဲ့ဒီကျွန်တော်တို့မျက်စိနာတဲ့ကျွန်တော်တို့ယောဂကြီးခံစားနေရတယ်လို့ကြားသိရပါတယ်ဟုတ်ပေါ့
ဒါအပြင်မော်လိုက်ကလေးအချင်းထောင်ကိုတခြားဒေတာကနေအတမဖန်းစည်းခံရပြီးရောက်ရှိလာကြတဲ့နိုင်ငံရေးအချင်းသားတွေဟာအာဟာရလုံလောက်စွာစားတောက်ခွင့်မရှိဘဲငပိဘူးတွေနဲ့ပဲစားတောက်နေကြရပြီးထောင်ဝင်စားတွေတွေ့ခွင့်ရဖို့အရေးပေါ်လိုအပ်နေတယ်လို့လည်းဆိုပါတယ်
စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်နဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးစောမူတူစေဖို့တို့တွဲဆုံမှုနဲ့ပတ်သက်ပြီးတော့မျော်လင့်ချက်တွေဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်။ဘာရင်းမျော်လင့်ပြီးတော့ဘလို့ဝေဖန်မှုတွေရှိနေတယ်လဲဆိုတာကိုတော့ရမင်းကစူးစီးထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာ30ရက်နေ့ကနေပြည်တော်မှာစစ် င်မျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌမအောင်ပြည်စိုးကအခုလိုပြပါတယ
်ကျွန်တော်တို့ကတော့အကောင်းမြင်တယ်ဗျာကျွန်တော်တို့ကတော့ဖြစ်စဉ်ချင်းနဲ့ရေးချမ်းကြီးကတော့ရေးချမ်းရရှိဖို့ကျွန်တော်မျှော်လင့်တယ်လို့အဲသူတို့နှစ်ယောက်တွေ့ဆုံတာနေဖို့တစ်ဆင့်ဖြစ်နေဖြစ်တဲ့ရေးချမ်းကြီးတွေရရှိဖို့အတွက်ကကျွန်တော်ကြီးတော့မကောက်လေတပီလောက်လည်းမျှော်လင့်နေပါတယ
်အဲ့ဒီတေးဆောင်ပွဲမှာဘိုးချုပ်ကြီးစောမှုသူစီဖိုးနဲ့အတူကရင်မျိုးသားစီယုံ CEC ဟောင်းဘဒိုစောရာဂျာခဲနဲ့ဒူပလာယာခရဥက္ကဋ္ဌဟောင်းဘဒိုစောရွှေမောင်တို့ပါဝင်ခဲ့ပါတယ်။တစ်ဖက်မှာတော့အခုသွေးဆုံမှုကစောမူတူစီဖိုးရဲ့ရုပ်ကိုပြပြီးတော့ KNU ထဲကအစိတ်ပိုင်းချုပ်ကိုသွေးဝေးရင်းရံအောင်လုပ်နေတယ်လို့မြမနိုင်ငံရေးလေးလာသုံးတတ်သူဦးတန်းစွန်းနိုင်ကသုံးတတ်ပါတယ်
။ဒီချိန်မှာ KNU အာနေချင်းရဲ့ကောအောင်နဲ့ NG လမ်းညောင်းကိုပြန်ခေါ်အောင်ညှော်လင့်ပြီးတော့မူဒူစီဖို့ကိုနေပြီးတော့ဖိတ်ခေါ်တော့ကျွန်တော်တွေ့ရပါတယ်။နောက်မှကြာခင်အန်စီရှင်းနေတော့နှစ်ပတ်လေခန္ဓာကြီးကျယ်ကျင်းပါမှာဖြစ်ပါ။ဒါပေမဲ့ကြီးကျယ်ခန္ဓာတဲ့သင်္ဟာစုကြီးအလုံးကအန်စီလမ်းကြောင်းကိုမလိုက်တော့ဘူး။အဲ့ဒီအခြေအနေကိုဖတ်ဆင်းနိုင်မှုအတွက်စစ်ကောင်စီဥက္ကဋ္ဌဘူယုံကြီးမြောင်းနိုင်ငံကကြိုးပမ်းနေတာဖြစ်ပါတယ်။ဒါကြောင့်အန်စီရှင်းနေကျင်းပါတဲ့အခါမှာလေမူဒူစီဖို့ရဲ့ကျုပ်ကိုပြပြီးတော့ KNU ရဲ့အစိတ်ပိုင်းတချို့ကိုသူဝင်ရင်းရင်းအောင်လုပ်နေတယ်လို့ကျွန်တော်တို့ကတော့သုံးသပ်ပ
ါအခုလို့တွားရောက်သွေးဆုံတဲ့ပုဂ္ဂိုလ်တွေဟာ NCA နဲ့ KNU ကိုကိုစားပြုနိုင်မှုမရှိဘူးလို့ကရင်ငင်းချာရေးအထောက်အကူပြုကွန်ရက်အဖွဲ့ဝင်စောလေးကပေါ်ကပြပါတယ
်တရှိနေတာကဗျာ NCA နဲ့ KNU ကိုကိုစားပြုနိုင်တဲ့သူတို့မှဟိုမန္တလေးမရှိရင်လည်းကျွန်တော်ပြောရတဲ့ကိစ္စကပေါ်တယ်ကျွန်တော်ဘာမှမပြောချင်ဘူး။အခင်းကြီးလည်းလက်ရှိအဲဘာမှမပြောဆုံးချက်ရမယ့်ကိစ္စကိုဖြစ်နေလို့ကျင်တယ်ပေါ့နော်။ဒါမှမဟုတ် yes အဲ့ဒီကြက်တွေကတော့ကျွန်တော်မျိုးလက်ရှိနေတိုင်းမှာအစီလမ်းကြောင်းတော့တွားဖို့တော့မရှိပါဘူးခင်ဗျ
။ဘိုးချုပ်မူကြီးမင်းအောင်လှိုင်နဲ့ဘိုးချုပ်ကြီးစောမှုတူစီဖိုးတို့ရဲ့အခုတွေးဆမှုက KNU နဲ့ပတ်သက်ခြင်းမရှိတယ်လို့ KNU အဖွဲ့အတွင်းရှုတ်ထွေးမှုဖြစ်အောင်စစ်ကောင်စီရဲ့လောက်ရဖြစ်တယ်လို့အာနာရှင်စနစ်ချုပ်ငင်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ထောင်ရေးအတွက်တိုက်ပွဲဝင်နေတဲ့မဟာမိတ်အင်အားစုတွေကြားနားလည်မှုလွဲမားစေရေးစစ်တပ်ရဲ့လှောက်ဆောင်ချက်တာဖြစ်တယ်လို့အောက်တိုဘာ2ရက်နေ့မှာ KNU ဘိုးကထုတ်ပြန်ခဲ့ပါတယ်ရှင်
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။မြစ်ချင်းနားမြို့မှာ KIA အုပ်ချုပ်ရေးအရာရှိ၂ယောက်အပါအဝင်အရက်သား၂ယောက်ပြစ်ခတ်ဖမ်းဆီးခံခဲ့ရပြီးတယောက်သေဆုံးသွားပါတယ်။ရှမ်းတောင်ပိုင်းဒနုကိုပိုင်းအုတ်ချုပ်ခွေရဒေတာရွာငံမြို့နယ်မှာစစ်တပ်ကဖမ်းဆီးစစ်ဆေးမှုကြောင့်စစ်ဘေးရှောင်အမျိုးသမီးတယောက်ကိုဝန်ပြတ်ကျခဲ့ပါတယ
်။သောရရှင်ရဲ့ခုနားဆင်နေကြတာကတော့နေဇက်ဒေတာကတိုင်းသာသတင်းတော်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအားဖြင့်ပ
ါနေဇက်ဒေတာတိုင်းရင်သတင်းတောက်တွေစုစည်းတင်ဆက်ပေးခဲ့တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်။အခုတော့သတင်းချင်းချုပ်ကိုကုဆုံမှုကျော်ကတလဲတင်ပြပေးပါမယ
်။မက္ကဆီကိုနဲ့အမေရိကန်နေဇက်မှာဒတိုင်းထပ်မံတိုးချက်ဆောက်လုပ်ဖို့သမ္မတဂျိုးဘိုင်ဒန်အစိုးရကကြာတာပြတင်းနေ့တုန်းကတိုးတိုးတိတ်တိတ်ပဲကြေညာခဲ့ပါတယ်။ဒီမက္ကဆီကိုနေဇက်ဒတိုင်းကာယံရေးဟာသမ္မတဒေါ်နယ်ထရန့်ရဲ့ထင်ရှားတဲ့မူဝါဒတစ်ခုဖြစ်ခဲ့ပါတယ်။ဒတိုင်းအစ်တစ်ကိုတော့ရွှေပြောင်းဝင်ရောက်လာသူတွေအများပြားလာရောက်တဲ့ Rio Grande မြေဝန်းဒေသမှာဆောက်လုပ်မှာဖြစ်ပါတယ်။ကုလသမဂ္ဂလူ့ဝေးကောင်စီကိုကြာတာပြတင်းနေ့ကတင်သွင်းတဲ့အစိုးရခန်းစားတစောင်းမှာအာဖရိကန်နယ်ပါးရဲ့အပေါ်စနစ်တကျလူမျိုးရေးခွဲခြားနေတာကိုတိုက်ဖျက်ရေးအတွက်အမေရိကန်ရာဇဝတ်မှုဆိုင်ရာတရားစီရင်စနစ်ကိုအရေးတကြီးပြုပြင်ပြောင်းလဲဖို့တောင်းဆိုတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကလူမျိုးရေးခွဲခြားမှုဂျုံပြုမှုနဲ့အတ္တလန္တိတ်သမုဒ္ဒရာပြတ်ကျော်ကုံဂျုံကုံကူးမှုရဲ့သမိုင်းအမွေအတိတ်ကိုဒီနေ့အထိဆက်ခံနေတော့မယ်လို့ပြောဆိုထားပါတယ်။ ထိုင်ဝမ်ကိုပိတ်ဆို့ခံတားမှုတွေလှုပ်ဆောင်မဲ့တရုတ်နိုင်ငံရဲ့ကျိုးပန်းမှုမှန်သမျှဆိုးရွားတဲ့အကျိုးဆက်တွေနဲ့ကြုံရမှာဖြစ်တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးဌာနရဲ့ Indo-Pacific ဒေသလုံခြုံရေးဆိုင်ရာလက်ထောက်အတွင်းဝန်ကကြာတာပရင်းနေတော့မှာပြောဆိုခဲ့ပါတယ်ရုရှားအနေနဲ့နျူကလ িয়ার လောင်စာသုံးပက်ထိန်ခရုတ်မစ်ဆိုင်းကိုစမ်းသပ်အောင်မြင်သွားပြီဖြစ်ကြောင်းနျူကလ িয়ার မစမ်းသပ်ရေးသဘောတူညီချက်ကိုလက်မှတ်ထိုးထားတာကိုလည်းပြန်လည်ရုပ်သိမ်းမဲ့နိုင်တဲ့အကြောင်းတွေကိုကြာတာပရင်းနေတော့ကသမ္မတပူတင်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။အောက်တိုဘာလ6ရက်တောက်ကြနေ့မနက်ခင်းနောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံမိုးကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ကေလာဝီလျံစ်နဲ့နစ်အီဗန်နော့ဖ်တို့ဖြစ်ပါတယ်။ကျွန်မတို့ရဲ့ဒီကနေ့မနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA ရဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကို VOA Internet Website ဆာမျက်နှာ bamis.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube ဆာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုလို့ရပါတယ်။ VOA ကိုကြည့်ရှုအားပေးကြတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်။အားလုံးကျန်းမာပေးကင်းကြပါစေ။ကျွန်မခင်ပြူထွေးပါရှင်။
This